Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ရဲ့2024ခုနှစ်ဩဂုတ်လ30ရက်တောက်ကြနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လင်းပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32နဲ့58တို့ကနေဓာတ်ရိုက်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။တောက်ကြညာရဲ့အစီအစဉ်မှုကကျမစုမမ
။ကျွန်တော်ကတော့ဝင်းမမ။ဒီနေ့ထိတဲ့ရသတင်းတွေကိုမတ်စုမနဲ့ပဲပြောပြပေးမှာပါ။ဒီနေ့အထူးခြားဆုံးသတင်းတွေတဲမှာတော့ American ဒုသမ္မတ Kamala Harris အနေနဲ့ Democratic Party သမ္မတလောင်းဖြစ်လာပြီးပထမဆုံးအင်တာဗျူးပေးလိုက်ပါတယ်။နောက်ဂါဇာမှာပိုလီယိုကာကွယ်ဆေးတိုက်ကြွေးရေး3ရက်စီအပြည့်အဖို့အစ္စရေးကသဘောတူလိုက်ပါပြီ။နောက်ဂျော်ဒန်အနောက်ဘက်ကန်အစ္စရေးစစ်စင်ရေးကြီး3ရက်မြောက်နေ့ထိမှာတော့ပါလက်စတိုင်း16ဦးထံမှနေသေဆုံးခဲ့ပြီးပါပြီ။အခုလိုသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာအကောင်းဆုံးသတင်းတွေကိုပြောပြပေးမှာပါမစင်မွေ
။ဟုတ်ကဲ့ပါရှင်။ဒီညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ညီနောင်မဟာမိတ်၃ဖွဲ့ထဲမှာပါတဲ့တအောင်မျိုးသားလွတ်မြောက်ရေးတပ်မတော် TLN လေးကိုနေဆက်မှာတိုက်ပွဲတွေမရက်ဘူးဆိုရင်အေးအေးယူဆောင်ရွက်မယ်လို့တရုတ်ကနေပြီးတော့စာပေးပို့ပြီးတော့တိုက်တွန်းလိုက်ပါတယ်။ဒီပေါ်မှာ TLN လေးဘက်ကဘယ်လိုတုံ့ပြန်ပါသလဲ
။အာကျမတို့ဘက်ကိုတရုတ်အစိုးရကစာပို့ထားတာမှန်ပါတယ်။ဒီစာနဲ့ပတ်သက်ပြီးတော့မှကျမတို့ဒီဘိုကော်မတီကဆွေးနွေးနေပါတယ်။လက်ရှိပါတော့ဘာမှတုံ့ပြန်ချင်တော့ကျမတို့မရှိသေးပါဘူး
။ဒီသတင်းအပြည့်စုံနဲ့အတူရခိုင်ပြည်နယ်ဘက်မှာလည်းစစ်ကောင်စီနဲ့အာရခတပ်တော် AA တို့ကြားမှာတိုက်ပွဲတွေကတနေ့တစ်ထက်တနေ့ပိုပြီးပြင်းထန်နေပါတယ်။မွန်ပြည်နယ်တန်ဖြူစရဲဘက်မှာတော့စစ်တပ်ရဲ့အနမ်းကွင်းဗျူဟာစခန်းကိုသိမ်းပိုက်နိုင်ရေး KLLA နဲ့ PDF ပူးပေါင်းတပ်တွေစူးစမ်းနေပါတယ်။ဒီစက်တင်ဘာ1ရက်ကနေစပြီးတော့လျှက်စစ်မီတာကတွေနှစ်ဆတိုးပြီးတော့ကောက်ခံတော့မှာဖြစ်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုရင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်ရှင
်။ American Democratic Party သမ္မတလောင်းလက်ရှိဒုသမ္မတ Kamala Harris ပထမဆုံးရုပ်သံအင်တာဗျူးဖြေခဲ့ပါတယ်။ Democratic Party ရဲ့သမ္မတလောင်းအဖြစ်အရွေးခံရပြီးတဲ့နောက်ဒုသမ္မတ Harris အနေနဲ့အခုလိုမနေ့ကျသားရင်းညကဖြေချခဲ့တာပါ။ American တဲ့တရားမဝင်ဝင်ရောက်ဖို့ကြိုးစားသူတွေကိုအရေးယူတင်းကျပ်စွာကင်တွယ်ဖြေရှင်းသွားမယ်လို့ Israel အတွက်နောက် Israel အတွက်လည်းလည်းအထောက်ပံ့ပေးနေတာကိုလည်းရက်မှာမဟုတ်ဘူးလို့ CNN ရုပ်သံသတင်းဌာနနဲ့လုပ်တဲ့တွေ့ဆုံမေးမြန်းခန်းမှာသူကပြောခဲ့တာပါ။ဒီမေးမြန်းခန်းကိုဒုသမ္မတ Harrison အတူတူဒုသမ္မတအဖြစ်ဝင်ရောက်ရွေးခံမဲ့မနီဆိုတာပြည်နယ်ဥချွေရင်မှုတင်ဝေါ့စ်ကလည်းပူးတွဲလုပ်ခဲ့ပါတယ်။သူ့အနေနဲ့အစ္စရေးကိုအပြည့်အဝထောက်ခံပေးသွားမှာဖြစ်ပေမဲ့ဂါဇာမှာအပြည့်အဝသဘောတူညီချက်အမြန်ဆုံးရအောင်လှုပ်ဆောင်ဖို့လိုတယ်လို့ CNN ရဲ့အကြီးတန်းသတင်းတောက်တူဖြစ်သူဒါနာဘက်စ်နဲ့တွေ့ဆုံစင်မှာ Harris ကပြောခဲ့ပါတယ်။ဒါ့အပြင်ဂါဇာမှာပါလက်စတိုင်းလူမျိုးတွေသေဆုံးမှုများနေတာအတွက် American အနေနဲ့အစ္စရေးကိုလက်နက်ပို့ပေးတာပြန်သုံးသပ်ဖို့ Democratic Party ဝင်တွေတောင်းဆိုနေတဲ့ကိစ္စကိုလည်းဒုသမ္မတ Harris ကပယ်ချခဲ့ပါတယ်ခင်ဗျာ။
ဂါဇာကမ်းမြောင်ဒေသမှာပိုလီယိုကာကွယ်ဆေးတိုက်ကြွေးရေး3ရက်စီအပြည့်ရကြပါလို့အစ္စရေးကသဘောတူလိုက်ပြီးဖြစ်တဲ့အကြောင်း WHO ကပြောပါတယ်။ဂါဇာဒေသအသီးသီးမှာကလေးငယ်တွေကိုကာကွယ်ဆေးတိုက်ကြွေးခွင့်ပြုရင်းနဲ့လူသားချင်းစာနာမှုဆိုင်ရာအထောက်လိုက်အပြည့်ရဖို့အစ္စရေးကသဘောတူထားပြီးပြီလို့ WHO ကျန်းမာရေးအဖွဲ့ကရရှိတွေကပြောကြားလိုက်တာဖြစ်ပါတယ်။ကာကွယ်ဆေးတိုက်ကြွေးဖို့ဆွေးနွေးသဘောတူထားချက်အရာပထမအတုပ်အနေနဲ့၃ရက်အပြည့်ရတာကိုတပတ်ခါစက်တင်ဘာလ၁ရက်နေ့ဂါဇာအလယ်ပိုင်းမှာစတင်မယ်လို့ပါလက်စတိုင်းဒေသဆိုင်ရာ WHO အရာရှိ Reed Pibalkon က AFP ကိုပြောပါတယ်ဂါဇာတောင်ပိုင်းနဲ့မြောက်ပိုင်းတွေမှာလည်းနောက်ထပ်၃ရက်စီအတုပ်လိုက်ဒီကာကွယ်ဆေးတိုက်ကြွေးဖို့အစ္စရေးနဲ့စီစဉ်ထားတာမှာတော့လိုအပ်တယ်ဆိုရင်ရက်ထက်တိုးဖို့သဘောတူထားကြပါတယ်ဂါဇာဒေသမှာကာကွယ်ဆေးတိုက်ကြွေးမဲ့အစီအစဉ်အရအသက်၁၀နှစ်ယောက်ကလေးငယ်စုစုပေါင်း6သိန်းနဲ့4000ကျော်ကိုပိုလီယိုကာကွယ်ဆေးတိုက်ကြွေးနိုင်မယ်လို့ WHO ကခန့်မှန်းကြပါတယ်။ဒါကြောင့်မို့လို့ပေးထားတဲ့ဂရီကိုနှစ်ဖက်စလုံးလိုက်နာကြပါလို့ WHO ကတိုက်တွန်းထားပါတယ်ရှင်
။ဂျော်ဒန်မြေနောက်ဘက်ကမှာအစ္စရေးစစ်စင်ရေးကြီး3ရက်မြောက်ဒီနေ့ရှိလာချိန်သေဆုံးသူကအနည်းဆုံး16ဦးထိရှိလာနေပါပြီ။ဗိုလ်တူနေ့ကပဲစခဲ့တဲ့ဒီအစ္စရေးရဲ့ကြီးမားတဲ့စစ်စင်ရေးအတွင်းအခုလိုပါလက်စတိုင်းသေဆုံးခဲ့တာကိုအစ္စရေးစစ်တပ်နဲ့ပါလက်စတိုင်းချက်မိုက်ဝန်ကြီးဌာနနှစ်ဖက်လုံးကသတင်းထုတ်ပြန်ခဲ့တာပါဒီနေ့တောက်ကြနေစော်ပိုင်းလေကြောင်းတက်ခဲ့မှုတဲ့ဂျနဲမြို့နာကဟာမတ်စ်အကြမ်းဖက်စခန်းတစ်ခုကိုထိမှန်ခဲ့တယ်လို့လည်းအစ္စရေးစစ်တပ်ကပြောခဲ့ပေမဲ့နောက်ထပ်အသေးစိတ်ကိုတော့ထုတ်မပြောခဲ့ပါဘူးဒါပေမဲ့ AFP သတင်းတောက်ကတော့ဒီနေ့မနက်စောစောမှာပဲ ဒီမြို့မှာရှိတဲ့ဒုက္ခသည်စခန်းဘက်ကနေပေါက်ကွဲသံတွေကြားခဲ့ရပြီးမိခိုးတွေဥထွက်လာတာလည်းတွေ့ရတယ်လို့ပြောခဲ့ပါတယ်။တချင်ထဲမှာတောင်ပိုင်းခံယူနစ်မြို့နာမှာတော့ဒီနေ့စောပိုင်းအစ်စရေးပစ်ခတ်မှုကြောင့်လူသုံးဦးသေဆုံးခဲ့တယ်လို့လည်းတောင်ပိုင်းနာဆာစေယုံတာဝန်ရှိသူတွေကပြောခဲ့ပါသေးတယ်။အစ်စရေးကတော့အခုနောက်ဘက်ကမ်းမြောင်ဒေသကမြို့တွေနဲ့ဒုက္ခသည်စခန်းတွေကိုတိုက်ခတ်နေတာကအကြမ်းဖက်တိုက်ခတ်ရေးသာဖြစ်တယ်လို့ကြေညာထားပါတယ်ခင်ဗျာ။
ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်မှုကိုဝေဖန်ရေးသားမှုနဲ့ဆိုင်ဘီးရီးယားအခြေစိုက်အွန်လိုင်းသတင်းဌာနအက်ဒီတာတဦးကိုရုရှားတို့ကဒီကနေ့ဩဂုတ်လ29ရက်နေ့မှာထောင်ဒဏ်8နှစ်ချမှတ်ပြီးတော့အပြစ်ပေးလိုက်ပါတယ်။ယူကရိန်းစစ်ပွဲကိုဝေဖန်သူအများအပြားကိုလည်းရုရှားအာဏာပိုင်တို့ဘက်ကဖမ်းဆီးအရေးယူမှုတွေလုပ်နေပါတယ်။ဆိုင်ဘီးရီးယားအလ်ထိုင်းဒေသမှာနေထိုင်ပြီးတော့သတင်းတောက်နဲ့အက်ဒီတာတာဝန်တစ်ခုပူးတွဲယူထားတဲ့ဆာဂေးမိုက်ကယ်လော့ဖ်က2022ခုနှစ်တုန်းကရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်မှုရဲ့အစပိုင်းမှာဝေဖန်ပြောကြားမှုကန့်သက်ပိတ်ပင်တဲ့ဥပဒေထုတ်ပြန်ပြီးမကြခင်မှာပဲစစ်ပွဲစတင်ခဲ့တဲ့ပထမသတင်းပတ်ထဲမှာဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။ရုရှားတို့ရဲ့ကျူးကျော်တိုက်ခိုက်မှုကြောင့်ယူကရိန်းရဲ့မြို့တော်ခီဗ်ကဘူချာအရက်နဲ့မော်ရီပိုတွေမှာအရက်သားတွေတေဆုံးခဲ့တယ်ဆိုတာကိုသူကအွန်လိုင်းမှာသတင်းရေးသားခဲ့တာပါ။ရုရှားစစ်တပ်နဲ့ဆိုင်တဲ့သတင်းအချက်အလက်တွေကိုမှားယွင်းမှန်သိပါလျက်နဲ့ထုတ်ဝေဖြန့်ချိခဲ့တဲ့ပေါ်အပြစ်မှုထင်ရှားကြောင်းတွေ့ရှိရတဲ့အတွက်ဆိုပြီးတော့ရုရှားတရားရုံးကနေအသက်48နှစ်အရွယ်ဆာဂေးမိုက်ကယ်လော့ဖ်ကိုတရားရုံးကနေပြစ်ဒဏ်ချမှတ်လိုက်တာဖြစ်ပါတယ်ရှင်။
အန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းတိုမီတာ32 kHz 9383ညနဲ့9383ညဖိုင်းတိုမီတာ51 kHz 9885တို့ဖြင့်စနစ်တကျမှာဖိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာတောက်ကြညပိုင်းဖီယိုသတင်းတွေကိုဆက်ပြီးတော့ပြောပြပေးနေပါတယ်တောင်တက် DNL ကိုတိုက်ပွဲတွေချက်ချင်းရဖို့တရုတ်ဒေသအစင်အစိုးရကပြင်းပြင်းထန်ထန်သတိပေးလိုက်ပါတယ်။ညီနောင်မဟာမိတ်သုံးဖွဲ့ထဲမှာပါတဲ့တအောင်အမျိုးသားလက်မြောက်ရေးတပ်မတော် DNL ကိုတိုက်ပွဲတွေချက်ချင်းမရရင်တားဆီးနိုင်မှုတွေအပြစ်ပေးအရေးယူမယ်ဒီအကျိုးဆက်ကိုခံစားရမယ်လို့မြို့နယ်အစင်ကစာပေးဖို့သတိပေးလိုက်တာပါ။မြန်မာပြည်မြောက်ပိုင်းနဲ့တရုတ်မြန်မာနယ်စပ်ဒေသကတရုတ်လူမျိုးတွေအတွက်အန္တရာယ်ဖြစ်နိုင်မဲ့လောက်ရအားလုံးကိုရပ်ပြီးတရုတ်နယ်ပူးပေါင်းဆောင်ရွက်ဖို့လဲရွှေလီမြို့လုံခြုံရေးကော်မတီကဩဂတ်စ်လ29ရက်နေ့နေ့စွဲနဲ့စာပို့ပေးခဲ့ပါတယ်။တရုတ်ဘာသာနဲ့ရေးထားတဲ့ဒီစာထဲမှာနေဆက်မှာတရုတ်စစ်တပ်ရဲ့၃ရက်ကြာစစ်ရေးလက်ချက်မှုပြီးဆုံးတော့မှာဖြစ်ကြောင်းနဲ့ TNL အနေနဲ့လည်းတိုက်ပွဲတွေချက်ချင်းရပ်ဖို့မျှော်လင့်တယ်လို့လည်းရှင်းသားထားပါတယ်။တရုတ်မြန်မာနေဆက်ဒေသတည်ငြိမ်အေဂျင်ရေးတရုတ်နေဆက်နဲ့နေဆက်မှာနေထိုင်တဲ့တရုတ်နိုင်ငံသားတွေအမှုထမ်းတွေမြန်မာနိုင်ငံတဲကတရုတ်စီမံကိန်းတွေလုပ်ငန်းတွေလုံခြုံရေးအတွက်တရုတ်နယ်ပူးပေါင်းဆောင်ရွက်ပါလို့လည်းပြောထားပါတယ်။တရုတ်စိုးရကအခုလိုစာပို့ထားတာမှန်ကန်ကြောင်းနဲ့ဒီစာနဲ့ပတ်သက်ပြီး TNL ဘူကော်မတီကဆွေးနွေးနေပြီးလက်တလုံးမှာတော့ဘာမှမပြောနိုင်သေးတဲ့ကြောင်း TNL ပြောရေးစကွင့်ရှိသူလွေရီဦးက VOA ကိုပြောပါရယ် TNL နဲ့တူတခြားညီနောင်မမိတ်ဖွဲ့တွေမှာပါတဲ့အဖွဲ့အစည်းတွေကိုတရုတ်ဘက်ကအလားတူကြောင်းကြတာမျိုးရှိမရှိတော့မသိရသေးပါဘူးလောလောဆယ်မှာတော့ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်မှာစစ်ကောင်စီတပ်နဲ့ TNL ပူးပေါင်းတပ်တွေကြားတိုက်ပွဲတွေပြင်းထန်နေတာမှာမနစ်ချတာတွေကတော့စစ်ကောင်စီစခန်းတစ်ခုကိုတင်ယူခဲ့ပါတယ်ခင်ဗျာ
မွန်ပြည်နယ်ကြိုက်ထုံမြို့နယ်တွေကသတင်းတော့ကိုဝင်းထုတ်ဦးနဲ့ကိုထက်မြတ်သူတို့ကိုမြမစစ်ကောင်စီတပ်ကပြီးခဲ့တဲ့သတင်းပတ်တုန်းကပြစ်ခတ်တပ်ဖြတ်ခဲ့တဲ့အပေါ် UNESCO အကြီးအကဲ Audrey Azoulay ကရှုံချလိုက်ပါတယ်ကျူးလွန်တဲ့သူတွေကိုအပြစ်ပေးအရေးယူနိုင်အောင်တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့ကိုလည်း UNESCO ညွှန်ကြားရေးမှူးချုပ်ကဩဂုတ်လ29ရက်နေ့နေဆွဲနဲ့ကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်ပြည်သူ့သတင်းသမားတွေနဲ့သတင်းလုပ်ငန်းလုပ်ကိုင်တဲ့သူတွေဟာမရှိမဖြစ်အရေးပါတဲ့သူတွေဖြစ်တယ်လို့သူတို့ရဲ့ဘေးကင်းကြုံရေးကိုပြိပခဖြစ်နေတဲ့နေရာတွေကသက်ဆိုင်ရာအဖွဲ့အစည်းအားလုံးကအကာအကွယ်ပေးရမှာဖြစ်တယ်ဆိုတာကို UNESCO ညွှန်ကြားရေးမှူးချုပ်ကပြောပါတယ်ဒီမိုကရက်တစ်မြန်မာအသံ DPP သတင်းတော့ကိုဝင်းထွန်းဦးနဲ့အလွတ်တန်းသတင်းတော့ကိုထက်မြတ်သူတို့နေတဲ့နေအိမ်ကိုဩဂုတ်လ21ရက်နေ့ကစစ်ကောင်စီကဝင်ရောက်စီးနင်းခဲ့ပြီးတော့ပြစ်တက်ခဲ့တာလို့ဒေသခံတွေကပြောပါတယ်သူတို့နှစ်ဦးတပ်ဖြတ်ခံရတာအပါအဝင်မြန်မာနိုင်ငံတွင်သတင်းတော့တွေဖမ်းဆီးနှိပ်စက်ခံရတာထောင်ချတပ်ဖြတ်ခံရတာတွေရပ်တန့်မှုကိုလည်းနိုင်ငံတကာသတင်းလွတ်လပ်ခွင့်အဖွဲ့တွေကမကြာခဏတိုက်တွန်းတောင်းဆိုနေပါတယ်လက်တလောမှာတော့မြန်မာနိုင်ငံထဲမှာဖမ်းဆီးထောင်ချခံထားရတဲ့သတင်းတော့က62ယောက်ရှိပြီးတော့မြန်မာဟာဆိုရင်ကမ္ဘာမှာသတင်းတော့တွေကိုထောင်အချဆုံးနိုင်ငံအဖြစ်နဲ့နယ်စည်းမထသတင်းတော့များအဖွဲ့ RSF ကထည့်သွင်းထားပါတယ်ရှင်
ထိုင်းနိုင်ငံမှာတော့အတိုက်အခံပါတီဝင်44ဦးကိုစုံစမ်းစစ်ဆေးနေတယ်လို့အဂတိလိုက်စာမှုတိုက်ချွတ်ရေးကော်မရှင်ကပြောလိုက်ပါတယ် စစ်ဆေးခံရသူတွေက25ရာဟာလက်ရှိလွတ်တော်မှတ်တွေဖြစ်ကြပြီး44ရောက်လုံးဟာဖျက်သိမ်းခံရတဲ့ Move Forward ပါတီမှာအရင်ကပါတီဝင်တွေဖြစ်ခဲ့ကြပါတယ်ဒီ44ရောက်ထဲကတချို့ကပဲတယောက်ချင်းစီခေါ်ယူစစ်ဆေးနေတာဖြစ်ကြောင်းနဲ့စုံစမ်းစစ်ဆေးအဖွဲ့ကိုဖွဲ့စည်းထားပြီးဖြစ်တယ်လို့ကော်မရှင်ဒုအတွင်းမှုချုပ်ဆလုတ်ဖွန်လမ်ဖန်ကရိုက်ဒါစ်သတင်းဌာနကိုပြောခဲ့ပါတယ်အချက်အလက်စုဆောင်းတဲ့အဆင့်ပဲရှိသေးပြီးဘသူ့ကိုမှပုံမှန်တဲ့အမှုမဖွင့်သေးပါဘူးလို့လည်းသူကဆက်ပြောပါတယ်တကယ်တော့ထိုင်းနိုင်ငံမှာဘုရင်စနစ်ကိုဝေဖန်ရင်းရာဇဝတ်မှုမြောက်တဲ့ဥပဒေပုံမှန်112ကိုမပြင်ဆင်ပဲဆိုတဲ့ကိစ္စကြောင့်ဒီ Move Forward ပါတီရှေ့သို့ချီပါတီကိုဖျက်သိမ်းဖို့ဖွဲ့စည်းပုံတရားအောင်ကဆုံးဖြတ်ခဲ့တယ်လို့ပါတီဖြတ်သိမ်းခဲ့ရတာဖြစ်ပါတယ်ခင
်ဗျဂျပန်နိုင်ငံတောင်ပိုင်းမှာရှိတဲ့ကူရှူကျွန်းကိုကြာသပတေးနေ့တုန်းကတိုင်ဖုန်းဘုံတိုင်းရှမ်ချန်ဝင်ရောက်ပြီးတော့တိုက်ခိုက်တာမှာတော့မြို့တော်တိုကျိုနဲ့အိုဆာကာအကြားမှာရှိတဲ့ကြီးစံရထားပြေးဆွဲမှုတွေရပ်ဆိုင်ခဲ့တဲ့အတွက်ခရီးစဉ်တွေနှောင့်နှေးခဲ့ရပါတယ်ပြည်တွင်းခရီးစဉ်ရာနဲ့ချီပြီးတော့ဖြတ်သိမ်းခဲ့ရပါတယ်ဒါကြောင့်မို့လို့ပြည်ပခီးသွားတွေအပါအဝင်ခီးတဲ့တော်တော်များများတောင့်တင်နေပါတယ်တိုကျိုမြို့တစ်ဝိုက်မှာတော့မိုးသီးထန်စွာရွာသွန်းပြီးတော့တောင်ဘက်ကမ်းရိုးတန်းဒေသတွေမှာရေလွှမ်းမှုနေပါတယ်တိုကျိုမြို့ရဲ့အနောက်ဘက်မှာတော့ရေကြီးရေလျှံမှုတွေဖြစ်နေလို့ရင်ကြောပိတ်ဆို့မှုဖြစ်နေပါတယ်ဒီကနေ့မနက်ပိုင်းမှာအားပြောလာတဲ့မုန်တိုင်းကတော့ရွှေလျားမှုမရှိဘဲနဲ့ကူရှူကျွန်းရဲ့အရှေ့မြောက်ဘက်ကမ်းရိုးတန်းမှာဆက်ပြီးတော့ရှိနေတာဖြစ်ပါတယ်လူရေထူထပ်တဲ့မြို့တော်တိုကျိုကနကဝါရှူဇိုကာခရိုင်နေမှာတော့မိုးတီထန်စွာရွာသွန်းပြီးတော့မြေပြိုကျမဲ့အန်နီရဲ့ကြုံရနိုင်တာကြောင့်သတိထားပြီးနေထိုင်ကြဖို့ကိုအရေးပေါ်နှိုးဆော်ထားပါတယ်ရှင်တောက်ကြညာရဲ့ထိတ်တက်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးခြင်းပါတယ်အရင်ဆုံးတော့ TLL ကိုတရုတ်ဘက်ကစာပို့ပြီးတော့ဖိအားပေးတဲ့အကြောင်းသတင်းကိုတင်ပြပေးခြင်းပါတယ်ညီနောင်မဟာမိတ်သုံးဘွဲ့ထဲမှာပါတဲ့တအောင်းမျိုးသားလူမျိုးရေးတပ်မတော် TLL ကိုတိုက်ပွဲတွေကိုမရက်ဘူးဆိုရင်အရေးယူဆောင်ရွက်မယ်လို့တရုတ်ကနေပြီးတော့စာပေးပို့တိုက်တွန်းလိုက်ပါတယ်မြန်မာပြည်မြောက်ပိုင်းနဲ့တရုတ်မြန်မာနယ်စပ်မှာရှိတဲ့တရုတ်လူမျိုးတွေအတွက်အန္တရာယ်ဖြစ်နိုင်မဲ့လုပ်ရက်တွေအားလုံးကိုရပ်တန့်ပြီးတော့တရုတ်နဲ့ပူးပေါင်းဆောင်ရွက်ပါလို့ရွှေလီမြို့လုံခြုံရေးကော်မတီက TLL ကိုစာပေးပို့ခဲ့တာပါဒီစာအပေါ်မှာ TLL ဘက်ကဘယ်လိုတုံ့ပြန်ပါသလဲရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုငိမ့်ချန်ကတင်ပြပေးထားပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်ဒေသတွေမှာစစ်တပ်နဲ့တိုက်ခိုက်နေတဲ့တောင်အမျိုးသားလွတ်မြောက်ရေးတပ်မတော် TNL အဖွဲ့ကိုရွှေလီမြို့လုံခြုံရေးကော်မတီကဩဂတ်လ29ရက်နေ့နေစွဲနဲ့စာပေးပို့ခဲ့ပါတယ်။တရုတ်ဘာသာနဲ့ရေးထားတဲ့စာထဲမှာနယ်စပ်မှာတရုတ်စစ်တပ်ရဲ့3ရက်ကြာစီးရဲလေးကျင့်မှုတွေပြီးဆုံးတော့မှာဖြစ်ပြီး TNL အနေနဲ့လည်းတိုက်ပွဲတွေချက်ချင်းရပ်ဖို့မျှော်လင့်တယ်လို့ရေးသားထားပါတယ်။တရုတ်မြန်မာနယ်စပ်ဒေသတည်ငြိမ်အေးချမ်းရေးတရုတ်နယ်စပ်မှာနေထိုင်ကြတဲ့တရုတ်နိုင်ငံသားတွေအမှုထမ်းတွေမြန်မာနိုင်ငံတွေကတရုတ်စီမံကိန်းတွေလုပ်ငန်းတွေလုံခြုံရေးအတွက်တရုတ်နဲ့ပူးပေါင်းဆောင်ရွက်ပါလို့ဖော်ပြထားပါတယ်တရုတ်နယ်စပ်ဒေသကတရုတ်ပြည်သူတွေရဲ့အသက်အိုးအိမ်စည်းစိမ်ကိုအန္တရာယ်ဖြစ်စေမဲ့စစ်စင်ရေးဆောင်ရွက်မှုအားလုံးကိုရပ်ဖို့ပြောထားပြီးမရက်ရင်တရုတ်ဘက်ကရန်ကိုဟန်တားနိုင်ဖို့အရေးယူဆောင်ရွက်မှုတွေပိုလုပ်သွားမှာဖြစ်ပြီးအကျိုးဆက်တွေကိုခံရလိမ့်မယ်လို့လည်းချိန်ချောက်ထားပါတယ်အခုလိုတရုတ်ဘက်ကစာပို့ရာနဲ့ပတ်သက်လို့ဘလို့တုံ့ပြန်မလဲဆိုတာဆွေးနွေးနေတယ်လို့ TNL ရဲ့ပြောရေးဆိုခွင့်ရှိသူလွေးရည်ဦးက VOA ကိုအခုလိုပြောပါတယ
်။အကျွန်မတို့ဘက်ကိုတရုတ်အစိုးရကစာပို့ထားတာမှန်ပါတယ်။ဒီစာနဲ့ပတ်သက်ပြီးတော့မှကျွန်မတို့ဒီဘိုကော်မတီကဆွေးနွေးနေပါတယ်။လက်ရှိပါတော့ဘာမှတုံ့ပြန်ချင်တော့ကျွန်မတို့မရှိသေးပါဘူး
။ TNL နဲ့အတူညီနောင်မဟာမိတ်အဖွဲ့မှပါဝင်တဲ့တခြားအဖွဲ့အစည်းတွေကိုတရုတ်ဘက်ကအလားတူအကြောင်းကြားတာမျိုးရှိမရှိကိုတော့မသိရကြောင်းလည်းဆက်ပြောပါတယ်။
ဟုတ်ကဲ့လက်ရှိကျမတို့ဟာတိတာကကျမတို့ဘက်ကိုပြေပို့တာဖြစ်တယ်တခြားဘက်တို့ပြေပို့ခြင်းကိုတော့ကျမပြောနိုင်ချင်တော့မရှိသေးပါဘူ
းလောလောဆယ်မှာတော့ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်မှာစစ်ကောင်စီတပ်နဲ့ TNL ပူးပေါင်းတပ်တွေအကြားတိုက်ပွဲတွေပြင်းထန်နေပြီးကြာသပတေးနေ့ကတော့စစ်ကောင်စီတပ်စခန်းတစ်ခုကိုသိမ်းယူခဲ့ပါတယ
်ဒီတရက်နေ့အတွင်းမှာတော့နောင်ချိုဘက်မှာတော့တိုက်ပွဲတွေပြင်းထန်နေတယ်အထက်တွေကစစ်ကောင်စီရဲ့တောင်ခံအမြတ်တပ်စခန်းမှာတဲ့ဒါဒီဖြစ်ပေါ်နေပါတယ်ပြီးခဲ့တဲ့ဒီ26ရက်နေ့တော့ကျွန်မတို့ဒီတောင်ခမ်းမှာရှိတဲ့စစ်ကောင်စီရဲ့ဒီ406 206တက်စပန်ကိုတော့ကျွန်မတို့အပြည့်အစုံပြောင်းလာချက်ဖြစ်ပါတယ်တောင်ခမ်းမှာလက်ရှိမှာတော့ဒီနှစ်ခုပဲကျန်မှာဖြစ်ပါတယ်ပေါ့နော်ဒီအမြောက်တက်902နဲ့ဒီအမြောက်တက်305တက်စပန်ဖြစ်ပါတယ
်ဒီကနေ့ညနေပိုင်းမှာလည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်စီရေးလေးလာသုံးသက်သူတွေကတော့နောင်ချိုမြို့နယ်တောင်ခမ်းမှာရှိတဲ့အမြောက်တဲစခန်းတွေဟာပြည်ဦးလေးမျိုးရဲ့လုံခြုံရေးအတွက်အရေးပါပြီးဒီစခန်းတွေကိုလက်လွတ်လိုက်ရရင်စစ်ကောင်စီဘက်ကပြည်ဦးလေးကိုထိန်းချုပ်ဖို့ခက်ခဲနိုင်တယ်လို့ ရှမ်းပြည်နယ်တောင်ပိုင်းအထိစစ်တပ်ကိုချိန်ချောက်လာနိုင်တယ်လို့သုံးသပ်နေကြပါတယ်။တချိန်တည်းမှာပဲကချင်းပြည်နယ်ဗမော်မြို့နယ်အတွင်းမှာရှိတဲ့စစ်ကောင်စီတပ်နဲ့ KIA အကြားတိုက်ပွဲတွေပြင်းထန်နေသလိုတရုတ်အထူးကိုယ်စားလှယ်တင်ရှိဂျွန်းနဲ့ KIA စီဦးစီးချုပ်ဗိုလ်ချုပ်ကြီးဂန်ရှောင်တို့ဒီလ28ရက်နေ့ကတရုတ်နိုင်ငံထဲမှာတွေ့ဆုံတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။တရုတ်အထူးကိုယ်စားလှယ်နဲ့ KIA စီဦးစီးချုပ်တွေ့ဆုံတာနဲ့ပတ်သက်လို့KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်အဲတွားတူတယ်ဆိုတာတော့ကြားပါတယ်ဒါပေမဲ့အဲဘာကိစ္စနဲ့အဲတွားတူတယ်လားဘာအကြောင်းအရာတွေဆွေးနွေးတယ်ဆိုတာသဘောတူမြင်ချက်ပြထားတဲ့အဲအကြောင်းတွေကတော့ဘာမှမကြားဘူးအဲကျွန်တော်တို့ဌာနချုပ်ဘက်ကိုပြန်လာပြီလားပေါ့နော်ပြန်မြောက်လာပြီလားအဲ့ဒါလည်းမကြားသေးရသေးပါဘူ
းဒီတွဲဆုံမှုနဲ့ပတ်သက်ပြီးသတင်းထုတ်ပြန်ဖို့ညွှန်ကြားထားတာမရှိသေးကြောင်းလည်းပြောပါတယ်ဂျာတာရီနီကတော့ဗမော်နဲ့မိုးမောက်ကြားက9မိုင်နဲ့6မိုင်အကြားမှာစစ်ကောင်စီတပ်ကမြေပြင်ကထိုးစစ်ဆင်တာရှိသလိုလေကြောင်း drone လက်နက်ကြီးစတာတွေနဲ့တနေကုန်ပစ်ခတ်တိုက်ခိုက်နေတယ်လို့ပြောပါတယ်ပြီးခဲ့တဲ့သတင်းပတ်ပိုင်းကပဲတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကနေပြည်တော်မှာမြန်မာစစ်ကောင်စီဥက္ကဋ္ဌနဲ့တွေ့ဆုံပြီးမြန်မာနိုင်ငံကတရုတ်စီမံကိန်းတွေတရုတ်ဝန်ထမ်းတွေနဲ့တရုတ်မြန်မာနယ်စပ်တည်ငြိမ်အေးချမ်းရေးကိုကာကွယ်ဖို့ပြောကြားခဲ့ပါတယ်ခင်ဗျာ
ဒါကတော့တရားလမ်းလေးကိုတိုက်ပွဲတွေမရက်ဘူးဆိုရင်အရေးယူဆောင်ရွက်မယ်ဆိုပြီးတရုတ်ဘက်ကနေစာပေးပို့တိုက်တွန်းတဲ့သတင်းကိုငင်းချမ်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုတင်ပြပေးကြပါမယ်။ရခိုင်ပြည်နယ်တန်တွဲ၊ဂွနဲ့မောင်တော်မြို့နယ်တွေမှာစစ်ကောင်စီတပ်နဲ့အာရခတပ်တော် AA တပ်တို့ကြားမှာတိုက်ပွဲတွေကတစ်နေ့ထက်တစ်နေ့ပိုပြီးတော့မှပြင်းထန်လာနေတယ်လို့ AA ကပြောပါတယ်။မောင်တော်ဘက်မှာတော့ဓာတ်ရုအစိမ့်ဝေပါတဲ့ဘုံတွေကိုဒီရက်ပိုင်းမှာစစ်ကောင်စီဘက်ကအသုံးပြုတိုက်ခိုက်နေပါတယ်လို့အေဘက်ကဆွဆွဲပြောဆိုပါတယ်။ရခိုင်စည်ရေးပြည်ပခါနောက်ဆုံးအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုရန်နိုင်ကတင်ပြပေးထားပါတယ်
။ရခိုင်မြို့နယ်တောင်ပိုင်းကတန်တွဲမြို့နယ်နဲ့ဂွားမြို့နယ်တွေမှာစစ်ကောင်စီနဲ့အာရခတပ်တော် AA ကြားတိုက်ပွဲတွေဟာတစ်နေ့ထက်တစ်နေ့ပိုပြင်းထန်လာနေသလိုနှစ်ဖက်အကြမ်းဆုံးတွေများနေပါတယ်။တန်တွဲမြို့နယ်မှာတော့စစ်ကောင်စီရဲ့တခုတည်းသောလက်ကျန်တပ်စခန်းဖြစ်တဲ့မောင်ရွှေလေးရေတပ်စခန်းကို AA ဘက်ကအပြင်းထန်ထိုးစစ်ဆင်နေတဲ့ဖြစ်သလိုစစ်ကောင်စီဘက်ကလည်းရေတပ်လေတပ်တွေကိုအသုံးပြုပြီးတော့အပြင်းထန်ခုခံနေတယ်လို့ AA ပြောခွင့်ရခိုင်သူခါက VOE ကိုပြောပါတယ်
။တန်တွင်းမြို့နယ်နဲ့ဒီဂွမ်းမြို့နယ်ထဲကနေရာတချို့မှာဒီတိုက်ပွဲတွေဆက်လက်ပြီးတော့ပြင်းထန်နေတာရှိတယ်ဗျ။ဟိုတန်တွင်းမြို့နယ်ထဲမှာဒီနောက်ဆုံးကြံတဲ့ဒီမောင်ရွှေလေးနောက်ဒီကွင်းဝိုင်းရေတပ်စခန်းတွေတဝိုက်မှာဒီတိုက်ပွဲတွေကတော့ဆက်ပြီးတော့ဟိုပြင်းထန်နေတာရှိတယ်။အာဒီကစင်းကလျာနဲ့ဒီဆုတ်ခွာထွက်ပြေးနေတဲ့ရန်သူတွေကိုအာကျွန်တော်တို့ကဒီလိုက်လံပြီးတော့ဒီဖမ်းဆီးနေရတာတွေရှိတယ်။ဟိုတချို့အာဒီထွက်ပြေးနေတဲ့ရန်သူတွေကလည်းပဲသူတို့ရောက်တဲ့နေရာကနေပြီးတော့ဒါခုခံနေတဲ့ဟာတွေရှိတယ်
။ဘောင်းတော်မျိုးနဲ့မှာတော့နေရာအများစုကို AA ဘက်ကတင်ထားနိုင်တယ်ဆိုပေမဲ့မြို့ထဲမှာစစ်ကောင်စီကတရားခံဖြစ်ရဲသားတွေကိုဖမ်းဆီးထားတာကြောင့်အပိသက်တင်နိုင်ဖို့ခက်တွေ့နေတာဖြစ်တယ်လို့ပြောပါတယ်။ဒါကြောင့်စစ်ကောင်စီတပ်တွေနဲ့အတူတွဲတိုက်နေတဲ့ရိုဟင်ဂျာလက်နက်ကိုင်တွေကိုသတိထားကင်တွဲရှင်းလင်းနေရတယ်လို့ AA ဘက်ကပြောပါတယ်။ဒါပြင်ဘင်္ဂလားဒေ့ရှ်ဘက်မှရှိတဲ့ဒုက္ခသည်စခန်းတွေကိုအသုံးချပြီးလက်နက်အင်အားလူအင်အားဖြစ်တင်တာတွေလည်းလုပ်နေတယ်လို့လည်း AA ပြောခွင့်ရခိုင်သူခါကပြောပါတယ်။
မောင်တို့မျိုးသိန်းတိုက်ပွဲအခုလိုမျိုးဒီအာကြံ့ကြံနေရတဲ့အဓိကအချက်တွေထဲကဒါတခုကတော့မွတ်စလင်ဘာသာရေးအစွမ်းရောက်အဖွဲ့အစည်းတွေအာဖြစ်တဲ့ဒီအာဆာတို့ ARA တို့เนาะနောက်ပြီးလို့ရှိရင်ဒီ RSO တို့ဟာဒီဘင်္ဂလားဒေ့ရှ်ဘက်ကမှရှိတဲ့ဒီဒုက္ခသည်စခန်းတွေကိုသူတို့ရဲ့ဒီနောက်တန်းဌာနချုပ်အဖြစ်အသုံးချပြီးတော့မှဒီလူအင်အားဖြစ်တင်တာတွေပြီးလို့ရှိရင်ဒီတခြားဥစ္စာပေါ့နော်ဒီ logistic ထောက်ပံ့တာတွေကိုအဲ့ဒီကနေပြီးတော့ down shop လုပ်နေတဲ့အတွက်ကြောင့်မို့လို့ဟိုအကြံဖဲစစ်ကောင်စီကသူတို့ဒီအသက်ဆက်နေနိုင်တဲ့သဘောရှိတယ
်စစ်တပ်ဘက်ကမောင်းနှောင်းမြို့ပြင်မှာရှိတဲ့နာခခငါးစခန်းဘက်ကိုဆုတ်ခွာသွားကြပြီးအဲ့ဒီတပ်စခန်းကနေလက်နက်ကြီးတွေအပြင်ဓာတ်ရုအစိမ့်ငွေပါတဲ့ဘုံတွေနဲ့ခုခံတိုက်ခိုက်ခဲ့တယ်လို့ဒီနေ့ညနေပိုင်း AA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဘယ်လိုစစ်ဆေးပြီးပြောသလဲဆိုတာထုတ်ပြန်ချက်မှာပြောမထသလို VOA အနေနဲ့တိကျအတိမပြုနိုင်သေးပါဘူးအာရခတက်တော် AA အနေနဲ့တန်ွဲဂွားနဲ့မောင်းနှောင်းမြို့နယ်တွေကိုတင်ပိုက်နိုင်ဖို့အပြင်းထန်တိုက်ခိုက်နေသလိုကြောက်ဖြူတောင်ကုန်းမန်အောင်အန်းစစ်တွေမြို့နယ်တွေကိုတင်နိုင်ဖို့ဝိုင်းဝန်းပိတ်ဆို့ပြီးတော့စီရေးပြင်ဆင်ထားပါတယ်အဲ့ဒီပိတ်ဆို့ထားတဲ့မြို့နယ်တွေကစစ်တွေမြို့နယ်မှာတော့ကြာသပတေးနေ့ညနေပိုင်းကမြို့ပြင်ဘက်ကျေးရွာတွေကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ကို AA ဘက်ကကြားဖြတ်တိုက်ခိုက်ခဲ့တာကြောင့်နှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တာရှိတယ်လို့ စည်ရင်းနှီးဆက်သူတို့ကပြောပါတယ်
အဲ့မနေ့ည29ရက်နေ့ပေါ့အဲ့ညနေ3:00 ခွဲဝန်းကျင်လောက်မှာအဲ့စစ်တွေခြေမြန်တဲရန်ကနေပြီးအဲ့ကောင်တွေကမန်းလှရခိုင်ပေါ်တော့မလောင်အဲ့ရွာဖက်ကိုနေပြီးရင်သူတို့ကစစ်ကြောင်းထိုးလာခဲ့တာစစ်ကြောင်းထိုးလာတော့အဲ့ကြေးရွာကိုမရောက်ခန်းအဲ့အေကနေပြီးရင်သူတို့စစ်ကြောင်းလာတော့ပြီးတော့ကြောက်ပြက်နေပြီးရင်တိုက်တာအဲ့တပွဲကတော့နည်းနည်းပြန်ခဲ့တယ်အဲပြန်ခေပြီးရင်စစ်ကောင်စီဘက်ကအကြဆုံးများသွားတယ်ခေါင်းဒါအဲ့တက်ပွင့်ဖြစ်နေတုန်းမှာသူတို့ဒီစစ်တွေမြင်မှာရထားတဲ့ဒီသူတို့ရဲ့တိုက်ခိုက်ရေးစိတ်လေရန်တွေကအဲ့မန်လာပြေရွာဖက်တွေကိုသူတို့ကနေပြီးရင်လက်နေကြီးပြစ်ကူတွေပြေးလိုက်လေ
မနေ့ကတိုက်ပွဲဖြစ်ပွားခဲ့တဲ့စစ်တွေမျိုးနဲ့မင်းလာကြေးရွာနဲ့ဆက်ဆက်တဲ့ကြေးရွာတွေကိုစစ်ကောင်စီရဲတပ်ကလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်နေတာကြောင့်ဒေသခံတွေဘေးလွရာကိုထွက်ပြေးနေကြတာလည်းဖြစ်ပါတယ်ဒဂိုင်းပြည်နယ်မှာစစ်ကောင်စီနဲ့အာရခတက်တော်အေအေဂျာတိုက်ပွဲတွေတောက်လျှောက်ပြင်းထန်နေတာအခုဆိုရင်6လကျော်ရှိလာပြီဖြစ်သလိုရခိုင်မြောက်ပိုင်းကမြို့နယ်၈ခုနဲ့ရခိုင်တောင်ပိုင်းကရံမြဲမြို့နယ်တို့ကိုအေအေဘက်ကသိမ်းပိုက်ထိန်းချုပ်ထားပါတယ်ခင်ဗျာ
ဒါကတော့ရခိုင်ပြည်နယ်တွေကစစ်ရေးပြိပခနောက်ဆုံးအခြေအနေကိုရန်တိုင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မွန်ပြည်နယ်အနန်းကွင်းဗျူဟာစခန်းသိမ်းနိုင်ရေးနှစ်ဖက်တိုက်ပွဲပြင်းထန်နေတဲ့အခြေအနေကိုတင်ပြပေးကြပါမယ်မွန်ပြည်နယ်တန်ဖြူစရက်မြို့နယ်ဖရဲသုံးလမ်းစုပိုင်းမှာတော့စစ်ကောင်စီတပ်နဲ့ KLLA PDF ပူးပေါင်းတပ်တို့ကြားမှာတိုက်ပွဲကတော်တော်လေးပြင်းထန်နေပါဗျ။စစ်ကောင်စီတပ်ရဲ့အနန်းကွင်းဗျူဟာစခန်းကိုရဖို့စ조사နေတဲ့ဒီတိုက်ပွဲမှာစစ်တပ်ဘက်ကနေလေကြောင်းကနေတိုက်ခိုက်နေပါတယ်လို့ပူးပေါင်းတပ်တွေကပြောပြပါဗျ။တိုက်ပွဲကြောင့်အနီးနားကကျေးရွာတွေလည်းအတော်လေးထိခိုက်ခဲ့ရပါတယ်။ဒီကြောင့် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါဗျ
။မွန်ပြည်နယ်တန်ဖြူစရက်မြို့နယ်ဖရဲသုံးစုလမ်းပိုင်းမှာရှိတဲ့စစ်တပ်ရဲ့အနန်းကွင်းဗျူဟာစခန်းကိုရနိုင်ဖို့ KNLA PDF ပူးပေါင်းတပ်တွေတိုက်ခိုက်နေတာသတင်းတစ်ပတ်လောက်ရှိသွားပါပြီ။ဩဂုတ်လ29ရက်နေ့ကတော့အနန်းကွင်းဗျူဟာစခန်းနားကခွနဝရွာလမ်းကွာမှာစကစ19လက်အောက်ခံတပ်ရင်းတွေဖြစ်ကြတဲ့ခမရ583ခမရ589တို့နဲ့တိုက်ပွဲတွေဖြစ်ခဲ့တာမှာစစ်တပ်ဘက်ကလေကြောင်းကနေပါတိုက်ခိုက်ခဲ့တယ်ဆိုပြီးပူးပေါင်းတပ်ဖွဲ့တွေဘက်ကပြောပါတယ်ဒီတိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကအကြအဆုံးနေရှိတယ်ဆိုပြီး ABS တဲ့တရင်တစ်တရင်မှုရဲဘော်သိန်းလွင်က VOA ကိုပြောပါတယ
်။နိုင်ဝဲယူအကိုသိန်းနေသိန်းနေတဲ့ပြီးတော့နေတယ်ပြီးဟိုနေတော့မရဘူးအခုလိုအဲတပတ်ကျော်ရှိပြီစစ်သားတွေတော့များတော့ဟိုအများကြီးပြီးတော့30ဒီပါလို့ဆိုမှာပေါ့ဟိုတရားတော့အများကြီးရသွားတယ်ဒါသူတို့ဒီနေ့လာတော့ဟိုအမတ်တပ်ပိုင်းနဲ့လာတော့လာအမြဲအတိုက်လာပြင်နေတော့လာနည်းနည်းပြင်တော့ဟိုနဲ့သူတို့လူတွေသူတို့ပြန်ကြေထုတ်သွားတော့နောက်မှကျွန်တော်တို့နေနေချင်းနဲ့ဘုဒ္ဓဘာသာတော့လောက်ကြတယ်အိမ်မှာတော့အလောင်းတွေတော့ကျန်နေတော့သူလောင်းနေဖြစ်
KNLA PDF ပူပေါင်းတပ်တွေဘက်ကတော့ထိခိုက်ဒဏ်ရာရသူတချို့ရှိတယ်လို့လည်းသူကပြောပါတယ်တောင်ညိုစစ်ကြောင်းဒေါနာစစ်ကြောင်းစတဲ့ KNLA PDF ပူပေါင်းတပ်တွေနဲ့ဖြစ်တဲ့တိုက်ပွဲမှာလက်နဲ့စွန့်ပြီးစစ်တပ်ဘက်ကထွက်ပြေးသွားသူတွေလည်းရှိတယ်လို့လည်းပြောပါတယ
်စစ်သားတွေတော့များတော့ဟိုကြီးဆိုကြီးနဲ့ဖက်ကြီးနေကြတာလေဒီအနံဝင်နေရတယ်သူတို့တက်လို့စိတ်ပေါ်လက်နဲ့မပါမနဲ့ဖက်ကြီးနေရတယ်ဣရာရီရီတရားပြမတယ်တော့သွားသားတကင်းပို့လို့ဖမ်းမိကြတယ
်စစ်တပ်ဘက်ကလေကြောင်းပစ်ကူယူပြီးသူတို့စစ်သားတွေကိုပြန်လဲကယ်ထုတ်သွားတာတွေလည်းရှိတယ်လို့လည်းပြောပါတယ်ဖျားသုံးစုဘက်ကတိုက်ပွဲသတင်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။အနန်းကွင်းဗျူဟာစခန်းနားမှာတိုက်ပွဲတွေပြင်းထန်နေတာသတင်းတစ်ပတ်ကျော်ရှိနေပြီးအနားမှာရှိတဲ့အနန်းကွင်းကျေးရွာလူရှမ်းကျေးရွာတွေအတော်ကိုထိခိုက်ပျက်စီးခဲ့တယ်လို့လည်းဒေသရင်းကလာတဲ့သတင်းတွေမှာဖော်ပြပါရယ်။ KNU တပ်မ6တပ်တွေရှိရာမြရီခရိုင်နယ်ကဆွေတော်ကုန်းအမြောက်တပ်ရင်းကိုလည်း KNLA PDF ရဲ့ပူးပေါင်းတပ်တွေကဒီတစ်ပတ်အတွင်းပိတ်ဆို့တိုက်ခိုက်နေတဲ့အတွက်မြရီခရိုင်အတွင်းမှာလည်းလက်နက်ကြီးတွေနဲ့ပြစ်ခတ်မှုတွေနေ့စဉ်ကြုံနေကြရပါတယ်ရှင
်။ဒါကတော့မွန်ပြည်နယ်တန်ဖြူစရက်ဖျားသုံးစုလမ်းမိုက်မှာရှိတဲ့အနန်းကွင်းဗျူဟာစခန်းကိုသိမ်းနိုင်ရေး KLLA နဲ့ PDF ပူးပေါင်းတပ်တွေစ조사နေတဲ့အချိန်မှာစစ်ကောင်စီတပ်နဲ့ပူးပေါင်းတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့အချိန်နေ VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာနိုင်ငံမှာလျှက်စစ်မီတာကားတွေနှစ်ဆကျော်တိုးပြီးတော့ကောက်တော့မဲ့သတင်းကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံမှာလာမယ့်စက်တင်ဘာလ၁ရက်နေ့ကနေစပြီးတော့လျှက်စစ်မီတာကားတွေကိုနှစ်ဆတိုးပြီးတော့ကောက်ခံတော့မှာဖြစ်ပါတယ် စစ်ကောင်စီရဲ့လျှက်စစ်စွမ်းဝင်ကြီးဌာနဒီကနေ့ထုတ်ပြန်ချက်အရဆိုရင်လက်ရှိနှုံထားတဲ့အိမ်သုံးအမျိုးအစားမှာရောလုပ်ငန်းသုံးအမျိုးအစားမှာပါနှစ်မျိုးစလုံး200ကျော်တက်သွားတော့မှာဖြစ်ပါတယ်။နိုင်ငံတော်ကမှကုန်စည်နှုန်းတွေအစမတန်ကြီးမားနေတဲ့အချိန်မှာအခုလိုမျိုးလျှက်စစ်မီတာကတွေဈေးတက်တော့မှာဖြစ်တဲ့အတွက်အခြေခံလူတန်းစားတွေရဲ့စာဝတ်နေရေးကပိုပြီးတော့ခက်ခဲလာမှာကိုလည်းပြည်သူ
်ကြီးဌာနကဒီကနေ့ထုတ်ပြန်ကြေညာပါတယ်။ထုတ်ပြန်ချက်အရအိမ်သုံးအမျိုးအစားဓာတ်အားသုံးသူတွေအနေနဲ့ယူနစ်200အောက်ဆိုရင်လက်ရှိပေးနေရတဲ့ဈေးနှုန်းတွေနဲ့တိတ်မကွာလာပေမဲ့လို့ယူနစ်200အထက်ဆိုရင်တော့ကျပ်300ပေးကြမှာဖြစ်ပါတယ်။လက်ရှိနှုန်းကယူနစ်200အထက်ကို125ကျပ်ဖြစ်တာမို့နှစ်ဆကျော်တက်သွားတော့မှာပါ။အိမ်သုံးမဟုတ်တဲ့လုပ်ငန်းသုံးအမျိုးအစားဆိုရင်လည်းယူနစ်2000အောက်ဆိုရင်နှစ်ဆနီးပါးတက်သွားမှာဖြစ်တယ်လို့ယူနစ်2000အထက်ဆိုရင်တော့နှစ်ဆကျော်တက်သွားမှာပါ။အရင်ကယူနစ်2000အထက်အများဆုံးဈေးနှုန်းကကျပ်180သာဖြစ်ပေမဲ့အခုယူနစ်2000အထက်ဆိုရင်900ကျပ်ပေးကြတော့မှာဖြစ်ပါတယ်။လက်ရှိတအားပေးစက်ယုံကြီးတွေနဲ့ဒါအလိုင်းကြီးတွေအဆင့်မြင့်တင်ဖို့တိုးချက်တည်ဆောက်ဖို့နဲ့ပြုပြင်ထိန်းသိမ်းစည်းတွေကြီးလာတာနဲ့ပြည်သူတွေကိုတည်ငြိမ်တဲ့လျှက်စစ်တပ်အားပုံမထုတ်လုပ်ဖြန့်ဖြူးပေးနိုင်မှုဆောင်ရွက်တဲ့နေရာမှာလည်းစရိတ်တွေမြင်ရလာတာကြောင့်တာခနှုံတွေကိုပြင်ဆင်သတ်မှတ်ရတာဖြစ်တယ်လို့ဖော်ပြပါရယ်။မီတာကားတွေဈေးတက်သွားတာနဲ့ပတ်သက်လို့ရန်ကုန်မြို့ကန်တူကအခုလိုပြောပါရယ်
။မီတာကတိုးပေါက်လာရင်ဖြင်းမကြည့်တာတော့မကြည့်ဘူးကြီး။ပိုတော့မှမကြည့်တော့တာပေါ့တတိယ။ကြီးရတယ်ပုံမှန်မမှန်အောင်လာနေလာရင်မလာနေမလာဘူး။လာရင်လည်းလာတယ်။ဒီခဏလေးနဲ့ပြက်စီနဲ့ပြက်သွားအောင်အဲ့တော့ပို့ပြီးတော့အခုလိုတိုးပေါက်တာနဲ့အဲ့လိုမျိုးဖြစ်တာနဲ့ဆိုတော့ပို့ပြီးတော့ဒုက္ခတွေရောက်တာပေါ့အဆင်မပြေဘူး
။ကုန်စည်နှုန်းတွေကြီးမြင့်နေချိန်မှာမီတာကားတွေဈေးတက်တော့မှမို့လျှက်စင်ပြီးသုံးဆွဲမှုကိုပို့ပြီးတော့ခြွေတာရတော့မယ်လို့ရန်ကုန်မြို့ကန်တူကပြောပါရယ်
။မီတာကားတွေပို့ပြီးတော့တိုးပေါက်တယ်ဆိုရင်တော့ဘလို့အပ်တဲ့မီးတွေမဖွင့်ဘူးပေါ့နော်။ဒီလက်တိတာတို့မှတော့အချိန်လုံးမဖွင့်တော့ခဏတပြုံပဲဘလို့အပ်တဲ့အားတော့မတုံးမဖွင့်တော့မတုံးကြတော့ဘူးပေါ့။စီနေရမှာပေါ့။ငယ်ငယ်အချိန်လုံးကြီးတော့အရင်လိုတော့လို့မရတော့ဘူး။အရှင်မလေးကအကောင်းလေးနှောင်းနေရတယ်။မတရားကြီးမြင့်တက်နေတယ်။မနဲ့ဝယ်တဲ့ဈေးနဲ့ညနေကောက်ဝယ်တဲ့ဈေးရောက်မှမတူတော့ဘူး။ပုံပြီးတော့ကြက်သေးလာတယ်၊ဒုက္ခတွေရောက်လာတယ်။ဒီရတဲ့အချိန်လေးနဲ့ရတဲ့လာစားတွေနဲ့အဆင်မပြေကြတော့ဘူး။ဒီလိုမိသားစုတွေကဖြတ်တိုးမယ်ဆိုရင်တော့အတေကျအနေကျမြမကြီးမှဒီလာဖြစ်တာကကိုယ်ရဲ့မကောင်းတဲ့ကံပေါ့။
ဆင်နာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံမှာငွေကြေးဖောင်းပွားမှုကြောင့်လောင်စာဆိုင်နဲ့ကုန်စည်နှုန်းတွေအဆမတန်မြင့်မားလာပြီးအခြေခံလူဒန်းစားအများစုကစားဝတ်နေရေးအခက်အခဲနဲ့ဆင်းရဲဒုက္ခမျိုးစုံရင်ဆိုင်ကြုံတွေ့နေကြရတာပါ။ပဲခူးဒေသခံတို့ကလက်ရှိဝင်ငွေနဲ့စားဝတ်နေရေးလောင်ကအောင်ရုန်းကန်နေရပြီးမိသားကပါတိုးကောက်လာမယ်ဆိုရင်အခက်အခဲကစိုးတဲ့ဆိုးလာဖို့သာရှိတယ်လို့ပြောပါတယ
်။အခုခက်ခဲနေတဲ့အချိန်မှာပုံစိုးတဲ့ဆိုးလာတာပေါ့နော်။ပုံမှန်ဆိုရင်ကအိမ်မှာပုံမှန်မိသားကားဆိုရင်ဘာမှမတော့ဘူးနော်ဒီရေမောင်းတာလေးတစ်ခုနဲ့အိမ်မှာရေရွဖွင့်တာအဲကွန်းတစ်လုံးမှမတော့ဘူးအားတစ်လောက်3000 4000လောက်4000လောက်ကျတယ်အခုတော့နှစ်ဆ3000တစ်လောက်တစ်သိန်းကျော်လေးဆွေရုံဝင်တဲ့နေပုံအားတော့ကြည့်ပြီးတစ်လောက်လုံးမှ2000ရတာဒီမိသားကားနဲ့သမီးဘလို့စားမလဲတော့ပြန်ကားခံတယ်အဲ့တော့အပြင်ပြည်သူကြီးကျတော့ကြားလိုက်ကြားလိုက်အခက်ကြီးကစိုးတဲ့စိုးတဲ့စိုးစိုးတဲ့စိုးနေရပဲဘူရောင်လူကြီးဆန်ကြတော့နှမမနဲ့ဘွားချင်နေဘယ်အရာဝမှဘွားမဖြစ်တဲ့ဘဝဖြစ်နေ
မြန်မာနိုင်ငံလုံးမှာအလဲကျမိပေးစနစ်နဲ့ပေးနေတဲ့လျှက်စင်မီးတွေအရင်ကတည်းကပိုးပြီးပြက်နေတဲ့အချိန်မှာမိတာကားတွေတူးပေးရတော့မှမို့မိပုံမှန်လာဖို့မျှော်လင့်တယ်လို့ပြည်သူတွေကတော့ပြောဆိုနေကြပါတယ်ရှင်
ဒါကတော့မြန်မာနိုင်ငံတဝက်မှာစက်တင်ဘာလ1ရက်နေ့ကနေစပြီးတော့လျှက်စစ်မီတာကားတွေနှစ်ဆတုံပြီးတော့ကောက်ခံတော့မယ့်အကြောင်းသတင်းမခင်ဖြူထွေးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOE ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေသတင်းတွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOE မြန်မာပိုင်းရဲ့ email လိပ်စာ burmese@voenews.com ကိုပေးပို့နိုင်ပါတယ်ရှင်။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေနားဆင်ရဖို့ရှိပါတယ်။
View American တန်ရဲ့ရုပ်တံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio Season တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်တံ line နဲ့ကျွန်တော်တို့ VOE မြန်မာပိုင်း Internet ဆိုင်မနာနောက်တော့လူမှုကွန်ရက်ဆိုင်မနာတွေဖြစ်တဲ့ YouTube နဲ့ Facebook ဆိုင်မနာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOE Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် view မြန်မာညာချမ်း radio season ကိုည9:00ကနေ10:00အထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့အပြင်စနစ်တနင်္ဂနွေတွေမှာထပ်တိုးလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီ season ကိုပြန်နားထောင်မယ်ဆိုရင်ည10:00ကနေ17:00အထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။ VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ် VOA American အတန်းရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOE မြန်မာပိုင်းရဲ့2024ခုနှစ်ဩဂုတ်လ30ရက်တောက်ကြနေညချမ်းအတန်လွင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါသုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့ရှင်တန်ခွင့်အတွက်ရုန်းကန်နေရတဲ့ချင်းဒုက္ခတဲ့အမျိုးသမီးတွေအကြောင်းကိုတင်ဆက်ပေးထားပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုရဲ့နောက်ပိုင်းအိန္ဒိချင်းအိန္ဒိယနိုင်ငံတွေကိုထွက်ပြေးခဲ့ကြရတဲ့ဒုက္ခသည်ပေါင်း 5,000 ဝန်းကျင်တိုးလာနေတာမှာတော့အများစုကအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ပါတယ်။အမျိုးသမီးလားစင်သုံးပစ္စည်းနောက်ပြီးတော့တကူရေးတန်ရှင်ရေးကာကွယ်ဆေးနဲ့ကျန်းမာရေးပြည်သူဆောင်ရှောက်မှုဆိုင်ရာအထောက်ပံ့တွေအရေးတကြီးလိုအပ်နေပါတယ်လို့အဲ့ဒီဒုက္ခသည်တွေရဲ့အခြေအနေတွေကိုကိုယ်တိုင်သွားရောက်ပြီးတော့လေ့လာပြီးအစီရင်ခံစာပြုစုခဲ့တဲ့ချင်းသူသေးသည့်အမျိုးသမီးတွေက VOA ကိုပြောပါတယ်။အိန္ဒိယမြန်မာနယ်စပ်ချင်းဒုက္ခသည်စခန်းတွေအထိသွားရောက်ခဲ့တဲ့ချင်းအမျိုးသမီးအက်စတာပါနဲ့အဘိရှာဂျာတို့ကိုမက်ခင်ဖြူထွေးက VOA စတူဒီယိုမှာမေးမြန်းပြီးတော့အမျိုးသမီးခန္ဓာမှာတင်ဆက်ထားတာကိုထပ်ဆင်ထုတ်လွှင့်ပေးလိုက်ပါတယ်ရှင်
မင်္ဂလာပါရှင် VOA အမျိုးသမီးကဏ္ဍကနေជួសပါတယ်ဒီတစ်ပတ်မှာကတော့ဒီအိန္ဒိယနဲ့မြန်မာနယ်စပ်ကိုကိုယ်တိုင်သွားရောက်ပြီးတော့အဲ့ဒီမှာရှိနေကြတဲ့ဒီမြန်မာနိုင်ငံကနိုင်ငံရေးစီးရေးပြိပက္ခတွေကြောင့်ထွက်ပြေးတင်းရှောင်နေရတဲ့ဒုက္ခသည်တွေရဲ့အခြေအနေတွေကိုကိုယ်တိုင်သွားရောက်လေ့လာထားတဲ့အဲချင်းအမျိုးသမီးသူတေတီနှစ်ယောက်ကိုဖိတ်ခေါ်ထားပါတယ်သူတို့ကတော့ဒါအမေရိကန်ပြည်ထောင်စုမှာ public health လို့ခေါ်တဲ့ဒါလူလူအများပြည်သူဆိုင်ရာကျန်းမာရေးကဏ္ဍတွေကိုအထူးပြုပြီးတော့ဗောနော်လေ့လာထားတဲ့သူတွေဖြစ်ပါတယ်ဒီနေ့သူတို့သွားရောက်ခဲ့တဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့သူတို့ဘယ်ယာတွေကိုရှာဖွေတွေ့ရှိခဲ့တယ်လဲသူတို့အနေနဲ့သူတို့ရှာဖွေတွေ့တဲ့အပေါ်မှာဘာတွေဆက်လုပ်သွားမလဲဆိုတာတွေကိုမေးမြန်းသွားမှာဖြစ်ပါတယ်အဲ့တော့ studio မှာရောက်နေတဲ့အမျိုးသမီးနှစ်ဦးကျွန်မကိုအရင်ဆုံးနာမည်လေးတွေမိတ်ဆက်ပေးပါအောင်ရှင့်
Yeah, First. sure. Thank you for having us.
ကျမတို့ကိုဖိတ်ခေါ်ရတဲ့အတွက်ကျေးဇူးတင်ပါတယ်။ကျမနာမည်က Esther Pa ပါ။
Thank you for having us. My name is
ကျမကတော့ Abisha Cha ပါ
။နမ်တမောပါ။မင်္ဂလာပါရှင်။ So basically
ဟုတ်ကဲ့ပါရှင်။ Esther နဲ့ Abisha အပါဝင်ချင်းမျိုးသမီးလူငယ်သူတေတီလေးဦးပါတဲ့အဖွဲ့ကဒီအိန္ဒိယမြန်မာနယ်စပ်မီဇိုရမ်ပြည်နယ်မှာရှိတဲ့ချင်းဒုက္ခသည်တွေရဲ့အခြေအနေတွေကိုတွားပြီးတော့လေ့လာခဲ့တယ်ဆိုတာကိုသိထားပါတယ်။အမျိုးသမီးတွေဘယ်လိုများစုစည်းပြီးတော့ဒီသူတေတနာအစဉ်ကစားကိုလုပ်ဖြစ်ခဲ့ကြတာပါလဲရှင်။
So we were contacted by the Chin Association of Maryland director Bu Zautumhong and
he was the one who Maryland ပြည်နယ်ချင်းလူမျိုးများအဖွဲ့ CAM ရဲ့ director ပူးစုသုံးမှုကကျမတို့ဆက်သွယ်လာတယ်လေ။ကျမရေကဏ္ဍမှာအလုပ်လုပ်နေကြတဲ့သူတွေကိုသူကရှာနေတဲ့အချိန်မှာပဲအားလုံးကအမျိုးသမီးတွေကြီးပဲဖြစ်သွားတယ
်။ Why all women?
ဆိုဘာကြောင့်များအမျိုးသမီးတွေကြီးဖြစ်သွားရတာပါလဲ။ဘာကြောင့်လို့ထင်လဲရှင့်
We can say this because women tend to be in healthcare a lot much more than men.
ကျမရေကဏ္ဍမှာအမျိုးသမီးတွေကအမျိုးသားတွေထက်ပိုပြီးတော့ပါဝင်လှုပ်ဆောင်နေတာကြောင့်လို့ပြောရမယ်ထင်ပါတယ်။ဒါကြောင့်လည်းကျမရေပိုင်းပါဝင်လှုပ်နေတဲ့သူတွေကို CAM CAM အဖွဲ့ကလိုက်လံပြီးတော့စူးစီးတဲ့အခါမှာအမျိုးသမီးတွေကြီးဖြစ်သွားတာလို့ထင်ပါတယ်။
So ဒီလိုတွားရောက်ပြီးတော့သူတည်သနာလုပ်တဲ့အခါမှာရောအမျိုးသမီးနဲ့ပတ်သက်ပြီးတော့ဘယ်လိုအခြေအနေတွေရှာဖွေတွေ့ခဲ့ပါလဲရှင
့် So there was a lot of issue that is going on within like the women refugee community themselves
အမျိုးသမီးဒုက္ခသည်တွေကြားမှာတော့လူအချက်တွေကတော့အများကြီးပဲပေါ့ဥပမာပြောရမယ်ဆိုရင်အခြေခံအကျဆုံးဖြစ်တဲ့စားဖို့တောက်ဖို့တော်တော်သူတို့မှာငွေမရှိကြဘူးငွေမရှိတော့ကျန်းမာရေးစောင့်ရှောက်ဖို့လည်းမတက်နိုင်ကြသလိုတကူရေးတန်ရှင်းဖြစ်တဲ့အခြေခံကြတဲ့အမျိုးသမီးလားစင်သုံးပစ္စည်းဆက်ပြားနဲ့ခေါင်းလျှော်ရည်လိုအသေးမပစ္စည်းတွေဝယ်ဖို့တောင်သူတို့မတက်နိုင်ကြဘူးလေ
How many refugees are
လက်ရှိမီဇိုရမ်ပြည်နယ်မှာဒုက္ခသည်ဘယ်နည်းအောင်ရှိနေပါပြီလဲအမျိုးသမီးဥယေကဘယ်လောက်ရှိမယ်လို့ခန့်မှန်းပါလဲ
So there are roughly around 50,000 refugees and
ခမန်းကြီးဒုက္ခသည်ဥယေက 9,000 ဝန်းကျင်လောက်ရှိတယ်အဲ့ဒီထဲမှာအမအများစုကအမျိုးသမီးနဲ့ကလေးငယ်တွေပေါ့
any significance finding about
the women အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့ထူးထူးခြားခြားတွေ့ရှိချက်ဘာတွေရှိပါလဲအရေးကြီးသူတို့အတွက်လိုအပ်ချက်ဘာတွေရှိမလဲရှင့်
Just as we mentioned recently, they don't have pad.
Susunga biar ada ruwe wano. Mereka mila jendong biasiwi misi jauh. Dukui tension ye tong sang biasiwi misi bu. Sabja kau showi gani. Dengan engineer bau mi song. Ti mua luar ceri ga luar ni apa no?
I also heard that there are.
Aku nak bayi doka deh sekarang ni mah. Kau windy ribu miala ni biro terus tuan. Cuma isau syafu maya bu sura mule cuma rodi doka dari cha ni biro pianca rari shibare. Elu luri ni yo tuh ipi kebati lah.
Some of the camps that we visited to will have around 10 to 15 pregnant women.
Hobare, jemaru tua kita doka deh sekarang ni mah. Kau windy riga sekarang tu kuma anezo seyau kani sangaiyau ti shibare. ตัวด้วยกูยืนเรียนยาจีรู้อันนี้บ้างเลยนี่จะยาเดินดันระสิ่งนี้มากูยืนจะช่วยยาราชีไปไหมมาลองเล่าเปล่ากูเห็นเดี๋ยวมาบ้าเปล่าแต่ชาติอันนี้ต้องมีเรื่องด้วยแหละแค่เรื่องชีบาร์เลยรู้ยังติดเดลาร์เรื่องด้วยเนี่ยทายกิ้งอาซาจะเดลาร์เลยอันนี้ต้องมีเรื่องด้วยก้าวไปพิเศษไหมติดเดลาร์ไม่ใช่ลำยูริบ้า
มาหน้าเลยล่ะก็ดีมีส่วนสุยาก็ทุกข์ได้เรื่องกูยืนปั๊บปีนี้ชีเร่
So Mizoram welcomed them as a brothers and sister. They share everything that they have with them.
ဟုတ်ပါတယ်မီဇိုရန်ပြည်သူတွေကတော့ဒုက္ခတွေကိုမိသားစုညီကောင်မောင်မားတွေလိုမျိုးပဲကြိုးစားကြတယ်သူတို့မှာရှိရအောင်လဲမျှဝေတုံးဆွဲပြီးကြတယ်ဒါပေမဲ့ခက်တာကမီဇိုပြည်နယ်ကိုနိုင်ကိုကရုံးကန်နေရတာလीပို့ဆိုးတာကတချို့နေရာတွေမှာဆိုရင်ဒုက္ခတွေဥယေကဒေသခံဥယေထထောင်ပုံများနေတယ်အဲ့လိုနေရာတွေမှာဆိုရင်စာနယ်ဇင်းခါနဲ့ကုန်ပစ္စည်းမလုံလောက်တာတွေကဖြစ်လာရော
ဒီနေ့အနေနဲ့ကုညီပေးပေမဲ့မလုံလောက်ဘူးဆိုတဲ့သဘောနားလဲပါတယ်ဆိုတော့အခုလိုအချိန်မျိုးမှာဘိုးဆိုးရအနေနဲ့ဒုက္ခတွေကိုကုညီပေးဖို့ကဘလောက်ထိအရေးကြီးတယ်လို့ပြောနိုင်ပါလဲရှင်
It is very important because only is through the funding that this
ဒီကိုအရေးကြီးပါတယ်။ဘာကြောင့်လဲဆိုရင်တော့ဒီဒုက္ခတွေအတွက်ကလောလောဆယ်ငွေကြေးထောက်ပံ့မှုရှိမှသာသူတို့ရဲ့အခြေခံနေထိုင်စားတောက်ရေးလိုအပ်ချက်တွေပြည့်လည်ပါပါ။ဒါပေမဲ့လက်ရှိအထောက်ပံ့တွေကနည်းလွန်ပါတယ်။ အခုဆိုရင်အလာသိန်းကလာလေးနှစ်ထဲရောက်လာတဲ့အခါဒေသခံတွေရဲ့အကူအညီကအကန့်အသတ်ရှိလာပါတယ်။ပြည်ပရောက်၄၀ရာဆွေမျိုးသားချင်းတွေရဲ့အကူအညီကလည်းကြာတော့ပန်းလာကြတာရှိပါတယ်။ဆိုတော့အခုလိုအချိန်မှာဗဟုအစိုးရရောနိုင်ငံတကာအတိုင်းအဝန်ရောအကူအညီတွေဘယ်ပေါင်းစုံကလိုအပ်ပါတယ်။ဘလို့ပုံစံနဲ့ပဲဖြစ်ဖြစ်အမေရိကန်အစိုးရရဲ့အကူအညီလည်းလိုအပ်ပါတယ်။
Health to me is absolutely necessary and important. If you are not healthy,
ကျမကိစ္စဆိုတာကအမတန်မအခြေခံကြပြီးတော့အရေးကြီးတဲ့ကိစ္စပါနော်လူတယောက်မကျမ်းပါဘူးဆိုရင်ဘာမှမလုပ်နိုင်တော့ဘူးကျမတို့အခုလိုနေနေနေရာမှာထိုင်ပြီးစကားပြောနိုင်နေဆိုတာကလည်းကျမနေလို့ပေါ့နော်မကျမ်းပါဘူးဆိုရင်ဘာမှလုပ်လို့မရဘူးနောက်တစ်ခုကတော့ကျမကိုယ်တိုင်ငယ်ငယ်ကမလေးရှားနိုင်ငံမှာဒုက္ခတွေဘဝဖြတ်သန်းခဲ့ဘူးတော့လေဒုက္ခတွေတွေအခက်အခဲကိုကောင်းကောင်းနားနေတယ်ကျမအနေန တန်းကိုတမှုရှိတယ
် And also we hope that this report can bring a recommendation to our governments the NGOs
ဒါပြင်အစီအခါစာကနေနိုင်ငံတကာအစိုးရတွေ NGO အဖွဲ့တွေဒေသခံအတိုင်းဝိုင်းနဲ့ပြည်ပရောက်ချင်းလူမျိုးတွေအပါအဝင်နိုင်ငံတကာအတိုင်းဝိုင်းအားလုံးကဒီဒုက္ခသည်တွေကိုဘယ်လိုကူညီပေးနိုင်မလဲဆိုတဲ့အကြံပြုချက်တွေကိုတင်ပြနိုင်ဖို့နဲ့လိုအပ်တဲ့အကူအညီတွေရရှိလာဖို့မျှော်လင့်ပါတယ်
So now you have recommendations to the international community, to the United States, and also to the host country.
Agu so yun no, da American Birazu Abawe, Nanganaga, Taiwan, Asia, India, Nangangu yo, Achan Bujadri, Dembya Tabibi Suro, da Achan Bujadri are a contra tarabole. Da medi Nanganaga, Taiwan, the Kulo, a truck, a diga Achan Bujasu in Papi Malaysia.
So there is a lack of vaccinations in camp, so we would advocate, we want
to know do ka de yue lue ni de ka kwe si mi ya da ri shi ni so ro di ka ba tuan ka kwe si ya shi ye twa maha mai apwe gavi ni ne myama ngain ga cdm sia win ni sit kaun si san chin yi taw lan ni de tu ri ne let twe pi lo do ka de yue twa lue de ka kwe si ya shi bo twa ngain ga taiwan ga ni byo wai kun ni pi si chin ma de
So what would be the next step? Are you guys going to follow up on that?
Okay, ba aku chei ma da dukkha dai ri shi de niya de ko ku ran twa ya pi lo le la tu de tana le lou khe pi bi. A sin kan sa le thauk pyan pi lo da di nang ngan ga mi ta su. Nang ngan ga Taiwan ni ko le di pyan le tin pya ra ri lou ni de so ye kha cha ro. Da ri pi twa lo shin yin naw ta sin a ni ne yo ba ri set lou twa au ma le shin.
Yes, we will continue to advocate for this and also expand our research. The Gene Association of Maryland came.
Dokha de re lo at de aku di re ya aw si yo lo so ra re jma ro set lo twa ba ba. Ta chei de ba le naw that le la san sit de pya ra re to che lo twa ba be. Maryland pi ne chin lu myo apwe CAM camp a ni ne aku jma ro twa ke lo khe de lo myo naw that le la tu de ta na lo tu re a lo tin re ko la mae la bai dui a twe ne zat ko that ma si lut da.
Thank you so much for taking your time for this interview. Jesus nya chit tin mare ku lo view studio thai la pe ro myo thami kana ma le pa win swin ni pe de atwe a nyai jesus tin mare she.
ဒါကတော့ချင်းဒုက္ခတဲ့အမျိုးသမီးတွေစီကိုကိုယ်တိုင်သွားရောက်ပြီးတော့လေ့လာခဲ့တဲ့ချင်းသူသည်တီတွေကို VOA မြန်မာပိုင်းကမက်ခင်ဖြူထွေးကစတူဒီယိုမှာကိုယ်တိုင်တွေ့ဆုံပြီးတော့မေးမြန်းခဲ့တဲ့အမျိုးသမီးကဏ္ဍပါရှင်။အခုဆက်ပြီးတော့တုတ္တဆုံးလေအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါရစေ။အရှိတောင်အာရှဒေတာတွေလူငယ်တွေရဲ့ခေါင်းဆောင်မှုအရေးအတွေးဖွံ့ဖြိုးတိုးတက်စေဖို့နဲ့လူငယ်တွေအချင်းချင်းကြားကွန်ရက်ဖွဲ့ပြီးတော့ချိတ်ဆက်မိစေဖို့ရည်ရွယ်ပြီးတော့အမေရိကန်အစိုးရက YCL အစီအစဉ်ကို2023ခုနှစ်မှာစတင်ခဲ့ပြီးတော့အဲ့ဒီအစီအစဉ်မှာပါဝင်ခဲ့တဲ့စွန်ဦးတီထွင်သူတဦးဖြစ်တဲ့မအေးမြမြဖူးကိုကိုအောင်ကဗီဒီယိုစတူဒီယိုမှာတွေ့ဆုံမေးမြန်းထားတဲ့ပထမပိုင်းကိုရှုစားနာဆင်ပါရှင်။
မင်္ဂလာပါခင်ဗျာ။အခုလို VOA ကိုလာပြီးတော့ပြည်စုံမိမြန်ခွင့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ဆိုတော့ဒီအမေရိကကိုအခုဒါဟိုအမေရိကန်ဆိုရရဲ့ YCL ဆိုတဲ့ program နဲ့ရောက်လာတာပေါ့လေ။ဆိုတော့ဒီ YCL program အကြောင်းနဲ့ပတ်သက်ပြီးတော့အရင်ရှင်းပြပြပြအောင
်။ဟုတ်ကဲ့။ YCL program ကတော့ဒီလူငယ်ပေါ့နော်။ဒီ Southeast Asia မှာရှိတဲ့လူငယ်အတွက်ကိုဟိုဒီလုပ်ပေးထားတဲ့ American Embassy ကနေလုပ်ပေးထားတဲ့ program ပေါ့။သူကကြာတော့ဘယ်လိုမျိုးကိပါလဲဆိုရွှေရှင်တင်းတုံးခုပါရပေါ့နော်တင်းတုံးခုမှာဆိုရွှေရှင်ဒီအာ environmental နဲ့ပတ်သက်ပြီးတော့လုပ်နေရဲ့လူငယ်တွေနောက်က civic engagement နဲ့ပတ်သက်ပြီးလုပ်နေရဲ့လူငယ်တွေနဲ့နောက်ကညီမတို့လို့ဒီ social entrepreneurship နဲ့ economic development အတွက်ကိုလုပ်နေရဲ့ဒီအသက်18ကနေပြီးတော့25ကြာကိုရှိရဲ့လူငယ်တွေအတွက်ကိုအာဒီလုပ်ပေးထားတဲ့ exchange program ပေါ့နော်အဲ့လိုပုံစံမျိုးလေးဆိုတော့ညီမတို့ကနေပြီးတော့အကယ်လို့အရွေးခံရပြီဆိုလို့ရွှေရှင်ဒီ US မှာငါးဘက်သားပေါ့နော်exchange student အနေနဲ့စတင်ခွင့်ရရဲ့ပြီးတော့ကိုယ့်ရဲ့ဒီ career ပြီးတော့ကိုယ့်ရဲ့ဒီဒီလုပ်နေတဲ့ project တွေအတွက် development အတွက်ကိုပေါ့နော် academic နဲ့ပတ်သက်ပြီးတော့သူတို့ကနေပြီးတော့ supporting ပေးရပေါ့နော်အဲ့လိုပုံစံမျိုးလေး
ဒီမှာ exchange program က၅ဘက်ဆိုတော့၅ဘက်ဆိုတော့ဒီအမေရိကကိုခေါ်လာပြီးတဲ့အခါကျတော့သူတို့ကဟိုဘယ်အကြောင်းနေမှာလိုက်ပြီးတော့ပြလဲနောက်အဓိကဒီအမေရိကနဲ့ပတ်သက်တဲ့ဘလို့အကြောင်းအရာမျိုးတို့ရောမိတ်ဆက်ပေးလဲ
ဟုတ်ကဲ့တို့ရဲ့ဒီ program ရဲ့ purpose ကကြာအဓိက exchange ဆိုတဲ့အတွက်ကြောင့်ဝင်ဒီ Southeast Asia မှာရှိတဲ့လူငယ်တွေရဲ့ဒီ culture တွေကိုရောဒီ America culture တွေကို exchange လုပ်စေချင်တဲ့ပုံစံမျိုးအနေနဲ့တို့ရောလုပ်ထားတဲ့ program ပေါ့နော်ဆိုတော့ဘလို့ပုံစံမျိုးရှိလဲဆိုရှင်ဒီတို့ရော team ပေါ်မူတည်ပြီးရော university ရောက်ကွဲသွားတယ်ပေါ့နော်အဲဒါပါရောဒီ environmental တို့ပါလို့ဆိုရှင် environmental နဲ့civic တို့ဆိုရှင် university of nabascaro နောက်ပြီး hawari မှာတော့တင်ရမျိုးရှိတယ်ညီမတို့ညီမတို့ဒီ social entrepreneurship နဲ့ economic development တင်ခါကြတော့အကြောင်းနှစ်ကြောင်းပေါ့နော် university of connecticut နဲ့ university of texas ပေါ့နော် texas at austin မှာညီမဆိုရှင် texas austin မှာညီမတို့ဒီ ut မှာတင်ခဲ့ရတယ်ပေါ့ဆိုတော့အဓိကကတော့ဒီသူတို့ဒီမှာဆိုလို့ရှိရင်အဲ university ရဲ့အကြောင်းသားလိုမျိုးကိုစတင်လို့ရတဲ့အပြင်မှာကိုလုပ်နေတဲ့ project တွေအတွက်ကိုလည်းဘာလို့လဲ academic academic perspective ကနေပြီးတော့အကုန်လုံးကိုအဲ့လိုမျိုးသင်ပြရမျိုးပေါ့နော်၃ဘက်ကိုစတင်ရရပြီးသွားပြီဆိုလို့ရှိရင်နောက်ဆုံးနှစ်ဘက်မှာဆိုလို့ရှိရင်အဲ့လိုမျိုးဒီတခြား university တွေနဲ့ဒီ unit အထပ်ရောညီမတို့ဒီ social entrepreneurship team မှာဆိုလို့ရှိရင် university ကနှစ်ခုကိုဆိုတော့အဲ့နှစ်ခုကိုပြန်ပြီးတော့တွေ့ပြီးတော့ Washington DC မှာပြန်တွေ့ပြီးတော့ activities တွေနောက်ကဒီ tour တွေအဲ့လိုမျိုးပါမျိုးရှိပါရဲ့
ဆိုတော့အဲ့မှာအဓိကသူတို့တွေကဘာတွေသင်ပေးလဲ
ဟုတ်ဆိုတော့ဒါကတော့စစပြောလို့တင်းမော်မှာမူတည်သွားတယ်ပေါ့နော်ဆိုတော့ civic solution နဲ့ civic နဲ့ပတ်သက်တဲ့ဟာမျိုးသင်ရတယ်လို့မျိုးမြန်မာတို့ဆိုရှင်ကဒီ social entrepreneur ဖြစ်တဲ့အတွက်ကြောင့်မလို့ဒီ business နဲ့ပတ်သက်တဲ့ဟာမျိုးတွေသူမြန်မာတို့ဆိုရှင်ရင်ဘယ်လိုမျိုးသွားရလဲဆိုရှင်ဒီ Austin မှာရှိရဲ့ဒီ community နဲ့ connect လုပ်ပြီးတော့ business networking sections တွေ join ရနောက်က pitching တွေဘယ်လိုလုပ်ရလဲပြီးတော့ဒီသူတို့ရဲ့ဒီအမေရိကန်မှာဆိုရှင်ဆင်မှာဆိုလို့ရှိရင်ဘယ်လို business တွေရှိလဲဒါမျိုးကြီးလေ့လာလို့ရရပေါ့เนาะဆိုတော့ညာတော့အဖြစ်ဒီ Southeast Asia မှာကရှိကြရဲ business ပုံစံမျိုးရ traditional business တွေ small business တွေပဲဒါပေမဲ့သူတို့စီမားလေ့လာခဲ့ရတဲ့ပုံစံတွေမျိုးတွေကအများတော့အဖြစ် tech business တွေ AI နဲ့ပတ်သက်တဲ့ဟာမျိုးကြီးအဲ့လိုအများကြီး innovation ကိုအရင်ပြေးနေတဲ့ဟာမျိုးကြီးကိုလေ့လာရရပေါ့เนาะပြီးတော့လဲဒီ grants တွေကိုဘယ်လိုမျိုးရှောင်ပါလဲဒါဆိုတော့ညီမတို့က social business ဖြစ်တဲ့အတွက်ကြောင့်မလို့ business owner တယောက်ပဲမဟုတ်ဘူးပေါ့เนาะဒီ social နဲ့ပတ်သက်တဲ့impact ကိုဘယ်လိုမျိုးလုပ်မှာလဲကိုယ့်ရဲ့ community ထဲမှာ social ကိုဘယ်လောက်ဒီအကျိုးပြုမှာလဲဆိုရဲဟာမျိုးတွေပါ impact တွေပါညီမတို့ကကြည့်ရဲပြီးတော့မှ innovation နောက်ကလိုက်တယ်အဲ့လိုပုံစံမျိုးတွေပါလေ့လာပြီးတော့တကယ်လဲ implement လုပ်ခဲ့ရတယ်ပေါ့နော
်ဒီနေရာမှာတစ်ခုဖြတ်ပြီးတော့မေးချင်တာကအခုဒီအင်းမြတ်ဖူးက wisely မှာအရွေးခံရတယ်ဆိုတော့ကိုကဒီစုံဥတီထွန်းဟိုလုပ်ငန်းပေါ့နော်ဆိုတော့အဲ့ဒါကိုကိုကလုပ်ခဲ့တယ်ဆိုတော့ဒါဟိုကိုလူမှုတိုင်းဝမ်ကိုလည်းအကျိုးပြုနိုင်ဖို့အတွက်ဆိုတော့ဟိုမြန်မာပြည်တော့ကဘာတွေလုပ်ခဲ့တာပါလဲ
ဟုတ်ကဲ့မြန်မာပြည်မှာတော့ညီမကဒီလက်မှု club sorry ဒီ art and craft နဲ့ပတ်သက်တဲ့ဒီသင်ယူရေးကိုဒီ tower trade traditional ဒီပညာတွေကိုညီမကနေပြီးတော့လက်မှုပညာကြီးဖြစ်တဲ့ဒီ strategy ထိုးပန်းစဲမျိုးဒါမျိုးတွေကိုတက်နိုင်သလားဟိုအလွတ်လဲကူကူတင်လို့ရအောင်ပေါ့နော်ဘာလို့ဆိုတော့ပုံမှန်အဖြစ်အကြောဒီလက်မှုပညာ strategy ထိုးတွေပါရေဆိုလို့ဆိုရှင်တင်ရတာကအချင်းတော်တစ်ခုပေးရတယ်ပြီးတော့ဒါကိုထိန်းသိမ်းဆောက်ရှောက်ဖို့ဆိုလို့ဆိုရှင်လည်းအကုန်လုံးက business engineering ဒါယူသွားနေကြရဲ့ခါမှာဒီဟာကိုတင်ဖို့အတွက်ကိုရောထိန်းသိမ်းဖို့အတွက်ရောဟိုဟိုအချင်းမပေးနိုင်ကြအောင်ပေါ့နော်ဆိုတော့ညီမအနေနဲ့ကကြတော့ဒါယူနာနာရီ workshop အနည်းနဲ့ပြန်ပြောင်းပြီးတော့အဲဒါမျိုးတွေတင်ပြရမျိုးတွေလုပ်တယ်။နောက်တစ်ဖက်မှာကျတော့လေဒီပြည်တွင်းမှာရှိရဲ့ဒီartisans တွေ artist တွေ product တွေကိုပေါ့နော်ဒီနိုင်ငံခြားမှာနိုင်ငံခြားစျေးကွက်မှာရောင်းနိုင်ဖို့အတွက်ကိုညီမကနေပြီးတော့လက်မှု shop ဆိုပြီးတော့လေတွေ့ပြီးတော့လုပ်ခဲ့ပါတယ်အခုဟုတ်အခုလည်းလုပ်နေပါတယ်ရှင်ဟုတ
်ဒီ Texas Tech တို့ရောက်တဲ့အခါကျတော့ဒါကိုကြောင်းမှာကျတော့ပုံမှန်ចောင်းသားတွေလိုမျိုးစာသင်ခန်းထဲမှာပဲဒါပို့ပြီးတော့သူတို့တင်နေတဲ့ course ကိုကိုယ်ကဝင်ပြီးတော့လေ့လာတဲ့သဘောလား
အဓိကကတော့ညီမတို့အတွက်ကိုတည်တန်းလုပ်ထားရဲ့ဟိုဒီ course ကိုညီမတို့ကတင်ရတာပေါ့နော်ဒါပေမဲ့ဒီတခြားဒီចောင်းမှာရှိရဲ့ဒီ University of Texas လို့ပဲမှာရှိရဲ့ចောင်းသားရင်းနဲ့ဟိုဒီအဆက်အချိန်ဆက်မိအောင်လို့သူကလို master student master degree ခြံထားရဲ့ student တွေနောက်က bachelor student တွေနဲ့လို cultural ambassador ဆိုပြီးရှိပြီးတော့ညီမတို့ ਨੇ ဒီ activities တွေလုပ်တဲ့အခါ volunteer တွေလုပ်တဲ့အခါကြာလို့ရှိရှင်ဒီအဲ့ရចောင်းသားရင်းနဲ့ connection လုပ်ရတယ်ပေါ့နော်အဲ့လိုပုံစံမျိုးတော့
ဆိုတော့အဲ့ဒီဟို Texas ကအစီအစဉ်ပြီးတော့ဟိုနောက်ကြတော့တို့တခြားပြည်တွေရောက်သေးတယ်ဟုတ
်ဆိုတော့အဲ့ဒီ programmer ကညီမတို့ပထမတစ်ပတ်ရောက်တဲ့အချိန်မှာကညီမတို့ကျောင်းနဲ့ပတ်သက်ပြီးတော့ program နဲ့ပတ်သက်ပြီးတော့အဲ့လို community service တွေနဲ့ပတ်သက်ပြီးလုပ်ရတယ်ပေါ့နော်အဲ့ဒါပြီးသွားတဲ့အချိန်မှာအဲ့ပထမတစ်ပတ်ရဲ့စနေတနင်္ဂနွေမှာကျောင်းညီမတို့ San Antonio နဲ့ Houston ပေါ့နော်အဲ့လိုညီမတို့သွားလေကြတယ်သွားလေရတာကအဓိကတော့တို့ကဒီ US မှာရှိရဲ့ culture တို့ကဒီ culture ဒီ activity ပေါ့နော်အဓိက US မှာဘယ်လိုမျိုးရှိရလဲဆိုတဲ့ဟာမျိုးလိုက်ပြရဲမ ్యూ ဇီယံတွေလေ့လာရရဲ Houston မှာဆိုရှင်လေဒီ Houston Food Bank မှာ Animal Volunteer သွားလို့ရရဲပေါ့နော်အာသွားပြီးတော့ဒီအစားအသောက်တွေဒီ Senior ဒီလူတွေတက်ကိုညီမတို့ဒီဒီအစားအသောက် box တွေအဲ့လိုညီမတို့သွားပြီးတော့လုပ်ပြရတဲ့ဟာမျိုးရှိရဲပေါ့အဲ့ဒါပြီးသွားတဲ့အခါကျတော့ညီမတို့ကျန်တဲ့နှစ်ပတ်ကကျောင်းမှာပဲနေပြီးတော့စတင်တာအဲစတင်နေပြီးကျောင်းသွားရဲပြီးတော့ကျောင်းမှာ activities တွေလုပ်တယ်ပြီးတော့အဲ့လိုကိုကအဲ့လိုမျိုးမကြိုင်းချင်ဘူးပေါ့နော်အဲ့လိုသူက optional ထည့်ပေးထားတဲ့ networking section တွေရှိရပါဆိုညီမတို့က business development နဲ့ဒီ social entrepreneurship ဖြစ်ပေါ့နော်ဆုံးဦးတည်ထွင်းနဲ့ပတ်သက်ပြီးလာဖြစ်တဲ့အတွက်ကြောင့်သူတို့ကဒီ Austin ကနေပြီးတော့အဲ့လိုအဆက်အသွယ်ချိတ်ဆက်များများရအောင်လို့ပေါ့နော်အဲ့လိုမျိုးလုပ်ပြီးတော့အဲ့လို section လေးတွေဆို join လေးရမယ် join လေးရတယ်ပေါ့နော်
ကောင်ဒ တင်ဆက်ပေးခဲ့တဲ့တုဒ္ဒဆောင်လေအမေရိကန်တခွင်အစီအစဉ်မှာရှင်အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့မျိုးဗီဇပြောင်းလဲမှုမြန်နဲ့မြောက်ကျောက်ယောဂအကြောင်းကိုတင်ဆက်ပေးထားပါတယ်။အာဖရိကဒေသမှာကူးစက်ပြန့်ပွားမှုဖြစ်နေတဲ့ Mpox လို့ခေါ်တဲ့မြောက်ကျောက်ယောဂအတွက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကဩဂုတ်လလယ်တုန်းကကမ္ဘာ့ကျန်းမာရေးဆိုင်ရာအရေးပေါ်အခြေအနေကြေညာခဲ့ရပါတယ်။ကူးစက်မှုအဆိုးဝါးဆုံးဖြစ်နေတဲ့ကွန်ဂိုနိုင်ငံမှာတော့ဒီမြောက်ကျောက် virus ပိုးရဲ့မျိုးဗီဇပြောင်းလဲရှင်သန်မှုကထင်ထားတာထက်ပိုပြီးတော့မြန်နေတာကိုတွေ့ရပါတယ်။ပိုးမျိုးစိတ်တင်းနဲ့ပတ်သက်လို့မသိတာတွေများနေသေးတဲ့အတွက်မှန်းဆပြီးတော့ကုသနေရတယ်လို့လည်း WHO ကသိပ္ပံပညာရှင်တွေကပြောပါတယ်။အပြည့်အစုံကိုဒီသတင်းပတ်ရဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာတောက်ခင်မျိုးသက်တင်ပြပေးထားပါတယ်။
မြောက်ကျောက်ယောဂကူးစက်ပြန့်နှံ့မှုအခြေအနေဟာစိုးရင်စရာဖြစ်လာတဲ့အတွက်ဩဂတ်လ14ရက်နေ့မှာ WHO Tedros Ghebreyesus ကကမ္ဘာ့ကျန်းမာရေးဆိုင်ရာအရေးပေါ်အခြေအနေဖြစ်ကြေညာခဲ့ပြီးပူးပေါင်းဆောင်ရွက်ဖို့အတွက်ပန်ကြားလိုက်ပါတယ
် The detection and rapid spread of a new clade of Mpox in
Congo နိုင်ငံအရှေ့ပိုင်းမှာ Mpox မြောက်ကျောက်မျိုးစိတ်သစ်ကူးစက်ပြန့်ပွားမှုသိပ်မြန်နေတာကိုတွေ့ရပါတယ်အရင်ကကူးစက်မှုမရှိခဲ့တဲ့သူ့ရဲ့အိမ်နီးချင်းနိုင်ငံတွေမှာပါကူးစက်နေတာကိုတွေ့နေရပါတယ်။ဒါဟာတခြားဒေသတွေကိုပါကူးစက်ပြန့်နိုင်ခြေရှိနေတာကြောင့်ဒီရောဂါပြန့်နှံ့ဖြစ်ပွားမှုကိုတားဆီးဖို့နဲ့အသက်တွေကိုကယ်တင်နိုင်ဖို့နိုင်ငံတကာကနေပူးပေါင်းဆောင်ရွက်ဖို့လိုအပ်နေပါတယ်
။ကွန်ဂိုနိုင်ငံမှာကူးစက်ပြန့်ပွားနေတဲ့ Mpox မျိုးစိတ်တဲ့ပတ်သက်ပြီးသိပ္ပံပညာရှင်တွေလေ့လာတဲ့အခါမှာဒီပိုးမျိုးစိတ်ရဲ့ပြောင်းလဲရှင်သန်မှုဟာမြန်မာထားရတဲ့တိတ်ညံနေတာတွေ့ကြရတာပါဒါပေမဲ့ဒါကိုလေ့လာဖို့ပစ္စည်းကရိယာကောင်းကောင်းမရှိတဲ့အပြင်သူတေသနာအတွက်အထောက်ပံ့လဲကောင်းကောင်းမရတဲ့အတွက်မှန်းပြီးပဲကုသပေးနေရတယ်လို့နီဂျာဒယ်တာတက္ကသိုလ်ဆေးရုံကကူးစက်ယောဂအထူးကဆရာဝန်ကြီးဖြစ်တဲ့ WHO ရဲ့ Mpox အရေးပေါ်ကော်မတီဥက္ကဋ္ဌဒေါက်တာဒီမီအိုဂိုနာကပြောပါတယ
် We are still walking blindly in Africa.
အာဖရိကမှာဒီယောဂနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကမှန်းပြီးတော့ကုသနေရတဲ့သဘောပါ Mpox ရဲ့သဘာဝလက္ခဏာတွေကူးစက်နိုင်စွမ်းတွေအန္တရာယ်ရှိတဲ့အချက်တွေကိုသိဖို့လိုပေမဲ့မသိဘဲဖြစ်နေပါတယ်တကယ်ရေးချီတာကကိုလုံနိုင်တဲ့အတိုင်းအတာကိုကိုသိဖို့လိုပါတယ်ယောဂတစ်ခုကိုတိုက်ဖြတ်ဖို့ကြိုတင်ကာကွယ်ရေးနီးစနစ်ချတဲ့နေရာမှာဖြစ်စေပုံစံဆွဲတဲ့နေရာမှာဖြစ်စေဒီယောဂအကြောင်းကိုနားလည်ထားဖို့လိုပါတယ်ကျွန်တော်တို့အနေနဲ့ဒီယောဂကိုပိုနားလည်လာအောင်သူ့အကြောင်းသိလာအောင်ရင်းနှီးမြှုပ်နှံမှုတွေလုပ်ဖို့လိုနေပါတယ
်ဟုတ်ပါတယ်ဒီ virus ပိုးနဲ့ပတ်သက်ပြီးမသိသေးတဲ့အချက်လက်တွေကသိပ်များနေတာပါဒီ virus ပိုးသက်ရောက်မှုဟာဘယ်လောက်ပြင်းထန်လဲဘယ်လောက်ကူးစက်တယ်ဆိုတာတွေကိုတည်တည်ချာချာမသိသေးတဲ့အတွက်သူ့ကိုထိန်းချုပ်နိုင်မှုစူးစမ်းရမှာအခက်အခဲဖြစ်နေတယ်လို့အာဖရိကဥရောပနဲ့ American ပြည်ထောင်စုကသိပ္ပံပညာရှင်ဒါဇင်ဝက်လောက်ကပြောကြောင်း Reuters သတင်းမှာဖော်ပြထားပါတယ်မြောက်ကျောက်လိုအများသိကြတဲ့ Mpox ယောဂါဟာအာဖရိကတိုက်ကနိုင်ငံတချို့မှာ1992တွေကတည်းကလူမှုကျန်းမာရေးဆိုင်ရာပြဿနာတစ်ရပ်ဖြစ်နေရှိခဲ့ပါတယ်။ဒါပေမဲ့2022နိုင်ငံအတော်များများမှာကူးစက်ဖြစ်ပွားလာတဲ့အချိန်ထိကမ္ဘာကတိတ်ဂရုမစိုက်ပဲထားခဲ့ကြတာပါ။အဲ့ဒီအချိန်ကလည်းဒရူရှိုကကမ္ဘာကျန်းမာရေးဆိုင်ရာအရေးပေါ်အခြေအနေကြေညာခဲ့တာဖြစ်ပြီးနောက်10လလောက်ကြာမှတော့ဒီအရေးပေါ်အခြေအနေကိုရုပ်သိမ်းပေးခဲ့ပါတယ်။ဒါပေမဲ့အာဖရိကဒေသမှာတော့ဒီရောဂါဖြစ်ပွားမှုကဆက်ပြီးတိုးနေစေပါအခုတော့မျိုးစိတ်တစ်ခုဖြစ်တဲ့ clade 1b ဖြစ်နေပြောင်းလဲလာပြီးကွန်ဂိုနိုင်ငံမှာအလင်းမြန်ကူးစက်ခဲ့တဲ့အပြင်အိန္ဒိယနိုင်ငံတွေကိုပါကူးစက်စေတာကြောင့်အရေးပေါ်အခြေအနေထက်ကြီးညာရတာဖြစ်ပါတယ်။ Mpox ယောဂါဖြစ်ပွားသူမှာအပြားတက်တဲ့လက္ခဏာမျိုးတွေ့ရသလိုအနာရီဖြစ်ပြီးဒီပီတဲနာရီကနေတခြားလူကိုသေစေတဲ့ယောဂါတွေပါဝင်လာတတ်တာပါ။ကွန်ဂိုမှာClade 1အမျိုးအစားရော Clade 1B အမျိုးအစားပါပြန့်နှံ့ခဲ့တာဖြစ်ပြီးလူပေါင်း 18,000 ကျော်အကူးဆက်ခံရပြီးဒီနှစ်ထဲမှာပဲသေဆုံးသွားသူက615ယောက်ရှိနေတယ်လို့ WHO ကကြေညာပါတယ်။ပြီးခဲ့တဲ့လထဲမှာပဲတခြားအာဖရိက၄နိုင်ငံမှာ Clade 1B ဖြစ်ပွားသူ222ယောက်ရှိကြောင်းအတည်ပြုနိုင်ခဲ့ပြီး Sweden နဲ့ထိုင်းနိုင်ငံတွေမှာတော့တယောက်စီတွေ့ခဲ့ပါတယ်။အာဖရိကကနေခီးသွားသူတွေဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့ဒီရောဂါကူးစက်မှုမကြုံရသေးပေမဲ့ဖြစ်လာရင်ကုသဖို့ဝေဘာကြီးဆေးရုံမှာပြင်ထားကြောင်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒီမြောက်ကျောက်ယောဂါဟာလင်းဆက်ဆံရကနေတဆင့်ကုနိုင်တယ်လို့2018မှာပထမဆုံးသတိပေးခဲ့သူကဒေါက်တာအိုဂိုနာဖြစ်ပါတယ်။အာဖရိကမှာမှန်ပြီးကုနေရတဲ့အချိန်မှာပဲ ဒီဘောရှင်တန်ပြောင်းလဲမှုတိတ်မြန်တဲ့အတွက်စိတ်ပူစရာဖြစ်လာတယ်လို့ပြောပါတယ
် Mpox is evolving rapidly the fact that
Mpox ရဲ့ပြောင်းလဲရှင်တန်နှုံးကတိတ်ကိုမြန်နေပါတယ် Clade 2B virus တုံးကမျိုးစိတ်သစ်ဖြစ်လာဖို့9နှစ်လောက်ကြာပြီမဲ့အခု Clade 1ကတော့မျိုးစိတ်သစ်ဖြစ်တာတိတ်မြန်ပါတယ်နောက်ထပ်ဘာမျိုးစိတ်သစ်တွေထပ်ဖြစ်လာမယ်နောက်မျိုးစိတ်သစ်တွေမှာဘာလို့ရှုပ်ရှုပ်ထွေးထွေးဖြစ်လာနိုင်မယ်ဆိုတာမှန်းလို့မရပဲဖြစ်နေပါတယ်
နိုင်ဂျီးရီးယားမှာတွေ့ရတဲ့ပိုးဟာ Clade 2B ဖြစ်ပြီးအသွင်ပြောင်းမှုအတွက်9နှစ်ကနေအထက်အချိန်ကြာခဲ့ပါတယ်။သူက2022မှာကူးစက်ပြန့်ပွားတာဖြစ်ပေမဲ့ Clade 1B ကတော့တစ်နှစ်တောင်မပြည့်ခင်မှာအလားတူကူးစက်ပြန့်ပွားတာပါ။ Mpox virus နဲ့ကြောက်ရောဂါဟာ Orthopox virus မျိုးရင်းတူဖြစ်ပါတယ်။ဒီကြောက်ရောဂါကိုလွန်ခဲ့တဲ့အနှစ်90လောက်ခရဲကကာကွယ်ဆေးထိုးပြီးအမြင့်ဖြတ်နိုင်ခဲ့ပါတယ်။အခုClade 1P ကတော့2023 September လလယ်လောက်မှာစဖြစ်လာပြီးလူတွေမှာကူးစက်တာတွေ့လာရတာပါ Mpox virus ဟာအသွင်ပြောင်းဖို့တိတ်နှေးတတ်ပေမဲ့အခုဖြစ်ပွားတဲ့မျိုးစိတ်တစ်ကတော့ပြောင်းလဲမှုမြန်ပါတယ်အရင်ကဒီရောဂါဖြစ်နေတဲ့တိရစ္ဆာန်နဲ့ထိတွေ့မှာလူကိုကူးတာဖြစ်ပြီးအမျိုးအစားက Clade 1A ပါအဆင့်ပြောင်းသွားတဲ့ Clade 1B နဲ့ 2B တို့ကတော့လိန်ဆက်ဆံရာကနေတဆင့်ကူးစက်တယ်လို့တောင်အာဖရိကကူးစက်ရောဂါအထူးကအာဖရိကဒေသကူးစက်ရောဂါကာဝယ်ထိန်းချုပ်ရေးဗဟိုဌာန CDC ရဲ့ Mpox ရောဂါဆိုင်ရာအကြံပေးကော်မတီအကြီးအကဲ Salim Abdul Karim ကပြောပါတယ
် I'm concerned because this is now sexually
ကျွန်တော်စိတ်ပူနေတာကတော့ဒီရောဂါကလိန်ဆက်ဆံရာကနေကူးစက်တဲ့ရောဂါဖြစ်လာနေပြီးအာဖရိကမှာကဒီလိုမျိုးကူးစက်ရောဂါတွေဘလို့ပြန့်သွားနိုင်နေဆိုတာလဲတွေ့ကြရတာကြောက်မှာကျွန်တော်တို့ရဲ့တောင်အာဖရိကနိုင်ငံမှာလည်းပြန့်ပွားနိုင်ခြေရှိနေပါတယ်ဒီလိုပြတ်မသွားအောင်ကာကွယ်ဖို့အားလုံးဝိုင်းဝန်းလှုပ်ဆောင်ဖို့လိုသလိုအချိန်လေးစိုးမလာခင်ကာကွယ်ရေးကိုအခုပဲစပြီးလုပ်ဖို့လိုပါတယ
်ကွန်ဂိုမှာအမျိုးသမီးလိန်ဖျော်ပြေးလှုပ်တာအများစုမှာ Clade 1 တွေဖြစ်ပွားတာတွေ့ရပြီးယောဂရှင်ကနေသားသမီးတွေကူးစက်တာကိုလူများစုပြုံနေထိုင်ရတဲ့ဒုက္ခသည်စခန်းတွေမှာရောဘူရွန်ဒီနိုင်ငံမှာပါတွေ့နေရပါတယ်
You know, many countries in Africa have a tuberculosis.
Africa ကနိုင်ငံတော်များများမှာ TB အဆုတ်နာယောဂါပြဿနာရှိပါတယ်။ TB ယောဂါကိုထိန်းချုပ်သလိုဒါကိုထိန်းချုပ်ရမှာပါ။ဘာယောဂါဆိုတာကိုခွဲခြားသတ်မှတ်ဖို့ယောဂါဖြစ်နေသူနဲ့ထိတွေ့သူနောက်ခြေအားခံလိုက်ဆက်သွယ်ဖို့ကာကွယ်ဆေးထိုးဖို့နဲ့စောင့်ကြည့်ဖို့အပြင်ကုသပေးဖို့နဲ့ယောဂါဖြစ်သူနဲ့ထိတွေ့နေသူတွေယောဂါမရအောင်ကာကွယ်မှုတွေပေးဖို့ဖြစ်ပါတယ
်။အထူးသဖြင့်ကလေးငယ်တွေကိုဝန်ဆောင်မိခင်တွေကိုခံအားနည်းသူတွေမှာကူးစက်ဖို့လွယ်တယ်လို့တေဆုံတဲ့အထိအန္တရာယ်ပေးနိုင်တယ်လို့ WHO ကသတိပေးပါတယ်။ဒါပေမဲ့ဒီရောဂါအတွက်လည်းကာဝယ်ဆေးတွေရှိနေပြီဖြစ်တဲ့အတွက်ထိန်းချုပ်နိုင်မယ်လို့မျှော်လင့်နေတယ်ဆိုတာတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ရွက်ပါမယ်။
ကူးစက်မြန်မြောက်ကြောက်ယောဂအကြောင်းဒေါက်ခင်မျိုးသက်တင်ပြပေးခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုဝင်းမင်းကတလှည့်ပြောပြပေးပါမယ
်အမေရိကန်မှာဒီမိုကရက်တစ်ပါတီသမ္မတလောင်းလက်ရှိဒုသမ္မတကမလာဟဲရစ်ပထမဆုံးရုပ်သံအင်တာဗျူးဖြေကြားခဲ့ပါတယ်ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်ရွေးခံပြီးတဲ့နောက်ဒုသမ္မတဟဲရစ်အနေနဲ့အခုလိုမနေ့ချက်တာရင်းညကဖြေခဲ့တာပါအမေရိကန်တဲ့တရားမဝင်ဝင်ရောက်ဖို့ကြိုးစားသူတွေကိုအရေးယူဖို့တင်းကျပ်စွာကင်တွယ်ဖြေရှင်းသွားပြီးအစ္စရေးအတွက်လည်းအထောက်ပံ့ပေးနေတာကိုလည်းရပ်မှာမဟုတ်ဘူးလို့ CNN ရုပ်သံသတင်းဌာနနဲ့လုပ်တဲ့တွေ့ဆုံမေးမြန်းခန်းမှာ Harris ကပြောခဲ့တာပါနောက်ဂျော်ဒန်မြေနောက်ဘက်ကမ်းမှာတော့အစ္စရေးရဲ့စစ်စင်ရေးကြီး3ရက်မြောက်ရှိလာချိန်သေဆုံးသူကလည်းအနည်းဆုံး16ဦးထိရှိလာနေပါပြီဗော်ဒူနေကစားခဲ့တဲ့ဒီအစ္စရေးရဲ့ကြီးမားတဲ့စစ်စင်ရေးအတွင်းအခုလိုပါလက်စတိုင်းသေဆုံးခဲ့တာကိုဣသရေးစစ်တပ်နဲ့ပါလက်စတိုင်းကျမိုက်ဝန်ကြီးဌာနနှစ်ဖက်လုံးကသတင်းထုတ်ပြန်ခဲ့တာပါဒီနေ့သောက်ကြနေ့အစောပိုင်းလေကြောင်းတိုက်ခိုက်မှုတွေဂျနင်းမြို့နာကဟာမတ်အကြမ်းဖက်စခန်းတစ်ခုထိမှန်ခဲ့တယ်လို့ဣသရေးစစ်တပ်ကပြောပေမဲ့နောက်ထပ်အသေးစိတ်ကိုတော့မပြောခဲ့သေးပါဘူးဒါပေမဲ့ AFP သတင်းတောက်ကတော့ဒီနေ့မနေ့စောစောမှာပဲဒီမြို့မှာရှိတဲ့ဒုက္ခသည်စခန်းဘက်ကပောက်ကွဲသံတွေကြားခဲ့ရပြီးမိခိုးတွေလည်းဥထွက်လာတာတွေ့ခဲ့ရတယ်လို့ပြောခဲ့ပါတယ်ခင်ဗျာနောက်မြန်မာနိုင်ငံမှာတော့တအောင်းထက် DNL ကိုတိုက်ပွဲတွေချက်ချင်းရပ်ပေးဖို့တရုတ်ဒေသခံအစင်ဆိုရကပြင်းပြင်းထန်ထန်ကိုသတိပေးလိုက်ပါတယ်။ညနာမဟာမိတ်သုံးဘွဲတွေမှာပါတဲ့တအောင်းအမျိုးသားလက်မျိုးရေးတပ်မတော် DNL ကိုတိုက်ပွဲတွေမရက်ရင်တားဆီးနိုင်ဖို့အပြစ်ပေးရေးယူမယ်ဒီအကျိုးဆက်ကိုခံစားရမယ်လို့တရုတ်မြို့နယ်ဆင်ကစာပေးဖို့သတိပေးလိုက်ကြပါခင်ဗျာ။
နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုဝင်းမင်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Bus နဲ့ Joe Gills ဖြစ်ပါတယ်ကျွန်မကစုမော်ပါရှင် VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOE ရဲ့သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လူရဆန္ဒတွေပြည့်ကြပါသေးရှင်
This program has come to you.